Welcome to the Voice of America in Burmese.
ချစ်စွာသောသောတာရှင်များသားချမ်းမြေ့တဲ့မင်္ဂလာမနက်ခင်းဖြစ်ပါပြီဗျာ VOA American တန်ရဲ့2023ခုနှစ်ဒီဇင်ဘာ23ရက်တနင်္ဂနွေမနက်ခင်းမြန်မာပိုင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3249လိုင်းဒိုမီတာ190ပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကနေမနက်6:00ကနေ8:00အထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီကျွန်တော်ညီငယ်ကြီးပါအခုမနက်ခင်းအစီအစဉ်တွေကိုတင်ဆက်သွားမှာဖြစ်ပါတယ်ဗျာ
ဂါဇာမှာစနေနေ့ကအစ္စရေးကလေကြောင်းတိုက်ခိုက်မှုကြောင့်ပါလက်စတိုင်း90ကျော်ထပ်မံသေဆုံးခဲ့တယ်လို့ကယ်ဆယ်ရေးသမားတွေနဲ့ဆေးရုံတာဝန်ရှိသူတွေကပြောပါတယ်။ရှမ်းမြောက်ဒေသမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးတအောင်းတပ်မတော် TNL ကမန်တုံမြို့ကိုတိုက်ခိုက်သိမ်းယူနိုင်ခဲ့တယ်လို့ဤဆက်တဲ့သတင်းအရင်းမြစ်တွေကပြောပါတယ်။မကြာခင်ကြောက်တော့မဲ့ခရစ်စမတ်နဲ့နှစ်သစ်ကူအတွက်ကိုတော့ကမ္ဘာတဝှမ်းမြို့ကြီးတွေမှာအလှပြမီးတွေထွန်းညစ်ပြီးကြိုးစိုးနေကြပါပြီ။
အဲ့ဒီလိုနောက်ဆုံးရသတင်းတွေအပြင်ရိုဟင်ဂျာ3ဖောက်ထွက်မှုနဲ့မလေးရှားမှာအသေးဖမ်းမိတဲ့အကြောင်းသတင်းပေးဖို့ချက်ကိုလည်းနားဆင်ရပါမယ်။နောက်ပိုင်းအပတ်စဉ်ကဏ္ဍတွေထဲမှာတော့ဒေသခံတွေစိုးရိမ်နေတဲ့နမ်မတူတီဘောဘက်ကဂျီကာတာစီမံကိန်းအကြောင်းဒုအတန်ဝိုင်းတော်သားတွေတက်ဆက်ထားချက်ဥတ္တမောင်တန်းရဲ့ဒီမိုကရေစီလူခွင့်ရင်းနဲ့ခေတ္တကြိုင်ကဘာအစီအစဉ်တခါအာရှနိုင်ငံရေးအကြောင်းနဲ့လေယာစီးပွားသတင်းတွေအပြင်ပုရိယာစုနဲ့အနာဂတ်ကဘာအပတ်စဉ်ကဏ္ဍတွေကိုလည်းတက်ဆက်ပေးဖို့ပြင်ဆင်ထားပါတယ်ဗျာ။အခုရင်ဆုံးတော့ဒီကနေ့မနေ့ထိတ်တန်းရောက်သတင်းတွေကိုမက်ခင်ဖြူထွေးကပြောပြပေးပါဦးခင်ဗျာ
။ဂါဇာမှာရှိတဲ့အဆောက်အဦနှစ်ခုကိုအစ္စရေးကစနေနေ့ကလေကြောင်းကနေတိုက်ခိုက်တာကြောင့်ပါလက်စတိုင်း90ကျော်သေဆုံးခဲ့တယ်လို့ကယ်ဆယ်ရေးသမားတွေနဲ့စေယုံတာဝန်ရှိသူတွေကပြောပါရယ်။ဂါဇာမှာအရက်သားတွေအထက်ဘေးလွတ်ရာထွက်ပြေးဖို့နေရာဆိုတာမရှိတော့ဘူးလို့ကုလသမဂ္ဂအတွေ့အမှုချုပ်အန်တိုနီယိုဂူတရက်စ်ကလည်းတောက်ကြနေတော့ကပဲထပ်မံသတိပေးပြောဆိုခဲ့ပါရယ်။တချိန်တည်းမှာပဲအစ္စရေးစစ်တပ်ကတော့ဂါဇာတောင်ပိုင်းကိုအဓိကထားပြီးမြေပြင်ထိုးစစ်ဆင်မှုတွေတွင်းပြေလှုပ်ဆောင်နေတဲ့အကြောင်းနဲ့မြောက်ပိုင်းမှာလည်းထိုးစစ်တွေဆက်ပြီးတော့ရှိနေတယ်လို့စစ်ဘက်ပြောခွင့်ရကပြောပါရယ်။ဂါဇာစီးရီးကနေရာအတော်များများမှာရှိနေကြတဲ့ဟာမက်စ်တိုက်ခိုက်ရေးသမားတွေကိုလေကြောင်းကနေခြေမုံတိုက်ခိုက်နေတာလို့အစ္စရေးစစ်တပ်ကပြောပါရယ်။ဒီတော့တွင်းမှာပဲဂါဇာအတွက်စာနာမှုအကူအညီတွေတည်ဆောင်လာတဲ့ကုန်တင်ကား80ကတော့အီဂျစ်နယ်ဆက်ရာဖာနယ်ဆက်ကနေတဆင့်ဂါဇာတောင်ပိုင်းကိုစနေနေ့ကဝင်ရောက်လာတဲ့အကြောင်းသတင်းတွေမှာဖော်ပြကြပါရယ်။ဆန္ဒမှုအကူအညီတွေအကြီးအကျယ်လိုအပ်နေတဲ့ဂါဇာအတွက်အကူအညီတွေကိုအမြန်ဆုံးနဲ့အချိန်ညစ်ပေးနိုင်ဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်တစ်ရက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီမှတောက်ကြနေတုန်းကပဲမဲခွဲဆုံးဖြတ်ခဲ့တာပါဒီလိုဆုံးဖြတ်နိုင်ဖို့အတွက်အဖွဲ့ဝင် 15 နိုင်ငံပါတဲ့လုံခြုံရေးကောင်စီမှစစ်ဆင်ညှိနှိုင်းမှုတွေရက်အတန်ကြာအခြေတင်လုပ်ခဲ့ရပြီးတော့အမေရိကန်ပြည်ထောင်စုကဗီဒီယိုအာဏာသုံးပယ်ချတာမရှိတဲ့အတွက်တောက်ကြနေမှာအတည်ပြုနိုင်ခဲ့တာလည်းဖြစ်ပါရဲ့ရှင်ယူကရိန်းနိုင်ငံတောင်ပိုင်းစစ်မျက်နှာပြင်မှာ SU-34 အမျိုးအစားရုရှားဘုံးကျဲတိုက်လေရင်3စင်းကိုယူကရိန်းတပ်ဖွဲ့တွေကတောက်ကြနေကပစ်ချဖျက်ဆီးနိုင်ခဲ့တယ်လို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီနဲ့စစ်ဘက်အရာရှိတွေကပြောဆိုလိုက်ပြီးတော့တာဟာ22လကြာယူကရိန်းစစ်ပွဲရဲ့အောင်မြင်မှုတစ်ခုဖြစ်တယ်လို့ပြောပါတယ်။တောင်ပိုင်းခါဆန်ဒေသမှာရုရှားတိုက်လေရင်တွေကိုအခုလိုပစ်ချနိုင်ခဲ့တဲ့လေတပ်သားတွေကိုအထူးကျေးဇူးတင်တဲ့အကြောင်းနဲ့သမ္မတဇယ်လန်စကီကသူ့ရဲ့ပုံမှန်နေ့စဉ်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ရုရှားစစ်ဘက်ကတော့အခုဖြစ်ရတဲ့ပတ်သက်ပြီးတစုံတရာထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။ဒါပေမဲ့ရုရှားဘလော့တချို့မှာတော့အမေရိကန်ကအကူအညီချတဲ့ Patriot Missile Drone တွေနဲ့တိုက်ခိုက်တာဖြစ်ပုံရပြီးရုရှားတိုက်လေယာဉ်တွေပျက်စီးခဲ့တဲ့အကြောင်းဘလော့ကတချို့ကဖော်ပြကြသလိုဒီဖော်ပြချက်နဲ့ပတ်သက်ပြီးတိကျအတိပြုနိုင်တာတော့မရှိတဲ့အကြောင်း Reuters သတင်းကဖော်ပြပါရယ်။ခါဆန်ဒေတာဟာရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်မှုတွေစတင်ခဲ့တဲ့2022ခုနှစ်ဖေဖော်ဝါရီလအစောပိုင်းရက်တွေကလေးကရုရှားတပ်ဖွဲ့တွေရဲ့သိမ်းပိုက်တာကိုခံထားရတာပါ။ဒါကြောင့်ဒီနိုင်မျိုးကိုပြန်လည်သိမ်းယူဖို့အတွက်ယူကရိန်းတပ်ဖွဲ့တွေကလည်းကြိုးပမ်းနေတာဖြစ်ပါရဲ့ရှင်။ရှမ်းပြည်နယ်မြောက်ပိုင်းမှာစစ်ကောင်စီတပ်ဖွဲ့တွေနဲ့ညီနောင်မဟာမိတ်တပ်ဖွဲ့တွေအကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးဒီဇင်ဘာလ22ရက်တောက်ကြနေကတော့မန်တုံမြို့ကိုတအောင်းတပ်မတော် TNL ကတိုက်ခိုက်သိမ်းယူနိုင်ခဲ့တဲ့အကြောင်း TNL နဲ့နှီးဆက်တဲ့သတင်းရင်းမြစ်တွေက VOA ကိုပြောပါရယ်။မန်တုံမြို့အဝင်မှာရှိတဲ့စစ်ကောင်စီတပ်ရင်းခလာရ130ကို TNL နဲ့ပူးပေါင်းတပ်တွေကပြီးခဲ့တဲ့ရက်ပိုင်းတွေကလေးကထိုးစစ်ဆင်တိုက်ခတ်နေတာဖြစ်ပြီးစနေနေ့မနက်ပိုင်းမှာတော့စစ်ကောင်စီရဲ့နယ်မြေကန်ခလာရ130စခန်းလက်လွတ်လိုက်ရတဲ့အကြောင်းစစ်တပ်အဖွဲ့တွေကဖော်ပြတဲ့ပြည်ပမီဒီယာသတင်းမှလည်းဖော်ပြထားပါတယ်။မန်တုံစခန်းသိမ်းယူတာနဲ့ပတ်သက်လို့ TNL နဲ့ညီနောင်မဟာမိတ်တပ်တွေဘက်ကတော့တစုံတရာထုတ်ပြန်တာမတွေ့ရသေးပါဘူး။မန်တုံမြို့အနီးတိုက်ပွဲပြင်းထန်တဲ့အကြောင်းနဲ့စစ်ကောင်စီဘက်ကအရက်သားတွေကိုပါပြစ်မှတ်ထားပြီးပြန်လည်တိုက်ခိုက်တာမှာနေအိမ်တချို့ထိခိုက်ပျက်စီးပြီးလက်နက်ကြီးထိမှန်သူတွေရှိတဲ့အကြောင်းညီနောင်သုံးဘက်ကထုတ်ပြန်ပါတယ်။ ညီတော်မဟာမိတ်သုံးဘွဲ့ရဲ့2029စစ်စင်ရေး58ရက်မြောက်နေ့ထုတ်ပြန်ချက်ထဲမှာဒီဇင်ဘာလ23ရက်နေ့မှာစစ်ကောင်စီတပ်ဖွဲ့တွေနဲ့တအံ့တက်မတော် DNL ကြားနမ်မတူမျိုးမှလည်းတိုက်ပွဲတွေဖြစ်ပွားတဲ့အကြောင်းကိုဖော်ပြထားပါတယ်မန်တုံမြို့အနီးမှာရှိတဲ့နမ်ဆမ်းနဲ့နမ်ခမ်းမြို့တွေကိုတော့ဒီဇင်ဘာလလယ်လောက်ကတည်းက TNL နဲ့ပူးပေါင်းတပ်ဖွဲ့တွေကတယုံကြတာဖြစ်ပါတယ် TNL တအံ့တက်ကိုကန် MNDAA နဲ့ရခိုင်တပ်တော် AA တို့ပါဝင်တဲ့ညီနောင်သုံးဘွဲ့ရဲ့2029စစ်စီစတင်ပြီးတဲ့နောက်ပိုင်းရှမ်းပြည်မြောက်ပိုင်းနဲ့ရခိုင်ပြည်နယ်တွေမှာတိုက်ပွဲတွေဆက်တိုက်ပြင်းထန်နေတာလည်းဖြစ်ပါတယ်ရှင်
View American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တင်းငွေနေမနက်ခင်ရေဒီယိုအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်ပြုတ်လေရင်တချို့ကထိုင်ဝမ်ရေလက်ကြားနဲ့ဗဟိုမြင်းကိုဖျက်ချော်ဝင်ရောက်တာအပါအဝင်ထိုင်ဝမ်ကျွန်းတဝိုက်မှာတရုတ်စစ်လေရင်တွေနဲ့စစ်သင်္ဘောတွေစနေနေ့တုန်းကတွေ့ရတဲ့အကြောင်းထိုင်ဝမ်ကပြောပါတယ်။ထိုင်ဝမ်မှာရွေးကောက်ပွဲကျင်းပဖို့သုံးပတ်ပဲလိုတော့တဲ့အချိန်တရုတ်ပြည်မကြီးဘက်ကစီးရေလှုပ်ရှားမှုတွေစက်တိုက်လှုပ်ဆောင်လာတာဖြစ်ပါတယ်။စနေနေ့ဒေသစံတော်ချိန်မွန်းလွဲတနအီခွဲကကတဲ့ကG10 G11 နဲ့ G16 တိုက်လေရင်တွေအပါအဝင်တရုတ်စစ်ဖက်လေရင်တွေကိုထိုင်ဝမ်ကျွရဲ့မြောက်ပိုင်းအလဲပိုင်းနဲ့အနောက်တောင်ဘက်ကလေပိုင်နက်တွေထဲမှာတွေ့ရတဲ့အကြောင်းထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ထိုင်ဝမ်ဘက်ကလည်းအခြေအနေကိုစောင့်ကြည့်ဖို့တပ်ဖွဲ့တွေဆစ်လို့ထားတယ်လို့ပြောပါတယ်။တရုတ်တိုက်လေရင်10စင်းကထိုင်ဝမ်ရေလက်ကြားကဗဟိုမြင်းနဲ့အနီးတစ်ဝိုက်ကိုဖျက်ချော်ခဲ့တယ်လို့တရုတ်စစ်သင်္ဘောတွေနဲ့ပူးတွဲပြီးအသည့်အနေထားနဲ့ကင်းလည်နေပါတယ်။အဲ့ဒီဗဟိုမြင်းကတရုတ်ဝင်သဘောမလုတ်ထားတာမဟုတ်ပေမဲ့လို့အရင်တုန်းကတော့ဒီနှစ်ဖက်အကြားမှာကန့်တတ်မြင့်အဖြစ်နဲ့သတ်မှတ်ထားတာဖြစ်ပေမဲ့အခုခါမှာတရုတ်လေရင်တွေပုံမှန်လို့ပြန်တက်လို့ရှိပါတယ်။ထိုင်ဝမ်ကျွန်းကိုတရုတ်ဘက်ကသူပိုင်တဲ့နယ်မြေအဖြစ်သတ်မှတ်ထားပြီးတော့ကျွန်းနီးမှာပုံမှန်တရုတ်စစ်တပ်ကင်းလှည့်တာတွေနဲ့စီးရင်လေ့ကျင့်တာတွေလုပ်နေတာ၄နှစ်ရှိနေပြီဖြစ်ပါတယ်။ထိုင်ဝမ်အနီးမှာလက်တလောစီးရင်လှုပ်ရှားမှုတွေတိုးလာတာနဲ့ပတ်သက်လို့တော့တရုတ်ဆိုရဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူး။ဩစတြေးလျနိုင်ငံမြောက်ပိုင်းဒေသတွေမှာဒီကနေ့တနင်္ဂနွေနေ့အထိပြင်းထန်တဲ့အပူလိုင်းဖြစ်မယ်လို့မူလဝတ္ထဌာနကစနေနေ့တုန်းကသတိပေးချက်ထုတ်ပြန်ပါတယ်။တောက်ကြနေ့ကစပြီးတော့အပူချိန်ကပြင်းထန်နေတာပါ။လာမယ့်အင်္ဂါနေ့အထိလည်းအရှိတ်ဘက်ကံယူတန်းတလျှောက်အတန်အသင့်ပြင်းထန်တဲ့အပူလိုင်းဆက်ပြီးတော့ရှိနေအောင်မယ်လို့ခန့်မှန်းရပါတယ်။ဩစတြေးလျနိုင်ငံရဲ့အကြီးဆုံးမြို့ဆစ်ဒနီမှာအပူချိန်က40ဒီဂရီစင်တီဂရိတ်ဖာရင်ဟိုက်နဲ့ဆိုရင်တော့104ဖာရင်ဟိုက်ကျော်ရှိနေပြီးဒေသဆိုင်ရာတာဝန်ရှိသူတွေကအပူရှောင်စခန်းတွေဖွင့်ထားပါတယ်။တာဝန်ရုံးစုမှရှိတဲ့ဩစတြေးလျတိုက်ဟာဒီချိန်မှာဆိုရင်နွေရာသီဖြစ်ပြီးတော့နွေဦးဝင်ကလေးကအပူချိန်တွေမြင့်တက်နေတာလည်းဖြစ်ပါတယ်။ဒီဇင်ဘာအစောပိုင်းကလေးကတက်စမီးနီးယားပြည်နယ်ကလိုဝဲပြီးကြံပြည်နယ်နဲ့နေပြည်အားလုံးမှာအပူလိုင်းသတိပေးချက်တွေထုတ်ပြန်ခဲ့ရပါတယ်။ဩစတြေးလျနိုင်ငံမှာရာသီဥတုဖောက်ပြန်မှုကြောင့်သဘာဝဘေးအန္တရာယ်တွေကျိုးလာမှာကိုစိုးရိမ်နေကြပြီးဩစတြေးလျအရှေ့မြောက်ပိုင်းမှာဆိုရင်အခုသတင်းပတ်ထဲမှာစံချိန်တင်မိုးရွာသွန်းခဲ့တယ်လို့နိုင်ငံရဲ့တခြားဒေသတချို့မှာလည်းတောမကြီးလောင်နေပါတယ်။အပူလိုင်းဖြတ်တာကိုတော့၃ရက်အတွင်းမှာပုံမှန်မဟုတ်တဲ့အမြင့်ဆုံးနဲ့အနှိမ့်ဆုံးအပူချိန်တွေဖြစ်ပေါ်လာရင်သတ်မှတ်လေးရှိတာဖြစ်ပါတယ်ရှင်။မကြခင်ကြရောက်တော့မယ့် Christmas နဲ့ဒီ2024နှစ်သစ်ကိုကြိုဆိုတဲ့အနေနဲ့ပြည်သစ်နိုင်ငံမြို့တော်ပါရီမြို့က Eiffel မြို့ဆင်ကြီးကိုတော့မိအောင်ဆုံတွေနဲ့ထွန်းကြီးအလှဆင်ထားပါတယ်။ကဘာလက်ခီးတွားတွေနဲ့စီကားတဲ့နာမည်ကြီး Eiffel မြို့ဆင်ကနေဆော့ဆယ်လီစီလမ်းမကြီးတစ်လျှောက်နေရာအနှံ့မှာ Christmas မိအောင်ဆုံတွေကို Christmas အားလိုက်ရဲ့ပွဲတော်ကာလတစ်လျှောက်ထွန်းကြီးထားတာပါ။ဆာဗီယာနိုင်ငံဘဲဂရိတ်မြို့မှာတော့မော်တော်ဆိုင်ကယ်သမားရတဲ့ချီကဆန်တာကလော့စ်ဖိုးဖိုးကြီးလိုဝတ်စုံတွေကိုဝတ်ပြီးတော့မြို့ရဲ့စေချေဘုံမှာရှိတဲ့ကလေးစယုံရှိရာကိုအုပ်စုလိုက်မောင်းနှင်သွားကြပြီးကလေးငယ်တွေအတွက်ခရစ်စမတ်လက်ဆောင်တွေပေးခဲ့ကြပါတယ်။နှစ်ပေါင်း20နီးပါးလောက်လာခဲ့တဲ့ဒီအစဉ်လာကကျမ်းမာရေးအထူးစောင့်ရှောက်မှုလိုအပ်နေတဲ့ကလေးငယ်တွေကိုအခုလိုအချိန်ကာလမျိုးမှာခရစ်စမတ်လက်ဆောင်တွေကိုလည်းပေးရင်သူတို့ကိုအားပေးဖို့ဖြစ်ပါတယ်လို့စီစဉ်သူတွေကပြောဆိုကြပါတယ်။တခါဂျပန်နိုင်ငံမှာလဲတောက်ကြနေတုန်းကဆန်တာကလော့ဖိုးဖိုးကြီးလိုဝစ်စင်ထားတဲ့သူ300နီးပါးတိုကျိုမြို့လဲကစီးပွားရေးအချက်ချနေရာမှာဆူပေးခဲ့ကြပါတယ်။လမ်းသွားလမ်းလာတွေကိုခရစ်စမတ်အပျော်တွေခံစားရစေဖို့ရည်ရွယ်တယ်လို့ခရစ်စမတ်အမှတ်တရပစ္စည်းလေးတွေလက်ဆောင်ပေးတာလူတွေပြုံးပျော်ရွှင်ရအောင်နှုတ်ဆက်တာနောက်မြို့တန့်ရှိရေးအတွက်အမိုက်ကောက်တာလိုလှုပ်ရှားမှုတွေကိုအဖွဲ့လိုက်ခွဲလှုပ်ကြရင်းနဲ့ခရစ်စမတ်ကိုကြိုဆိုကြတာပါ။တိုကျိုမြို့ကလူစီကားတဲ့လမ်းမာတွေပေါ်မှာလဲခရစ်စမတ်အငွေအသက်အပြည့်ရစေမဲ့မိအောင်စုံတွေနဲ့ထွန်းကြီးအလှဆင်ထားပါရရှင်
တနင်္လာနေ့နဲ့ခင်တတိုင်းအောင်သတင်းတွေကိုမက်ခင်ဗျူသေးကကြင်ညာပေးခဲ့တာပါဗျာ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို barmis.voanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာကြည့်ရှုနားဆင်နိုင်ပါတယ်ဒါပြင်အဲ့ဒီမှာသတင်းတွေစောင်းမားတွေတွေ့ဆုံမေးမြန်းခန်းတွေနဲ့သတင်းသုံးသပ်ချက်တွေကိုလည်းအချိန်မရွေးဝင်ရောက်ကြည့်နိုင်ပါတယ်မိမိရဲ့သဘောထားအမြင်တွေကိုလည်း VOA Bambi's Facebook နဲ့ YouTube ကထုတ်လွှင့်မှုတွေမှာမှတ်ချက်ပြုနိုင်ပါတယ်ဗျာအခုကစလို့တော့သတင်းပေးပို့ချက်နဲ့အပတ်စဉ်ခန္ဓာတွေကိုစက်တိုက်တင်ဆက်သွားပါမယ်ပထမဆုံးတော့မလေးရှားဘက်ကသတင်းတစ်ပုဒ်နဲ့စပါမယ်မလေးရှားနိုင်ငံစီလန်ဂေါပြည်နယ်ထဲမှာဒီဇင်ဘာ22ရက်နေ့ညတကောင်ကျော်ကဖောက်ထွင်းမှုလုပ်နေတဲ့ဓမြခိုင်းက Ranger 3ခုကိုရဲတပ်ဖွဲ့ကအသေးပြစ်ခတ်ဖမ်းဆီးလိုက်ပါတယ်ဒီလူတွေဟာ UNHCR ကတ်ကိုင်းဆောင်ထားသူတွေဖြစ်တယ်လို့လည်းပြောပါတယ်။ဒီသတင်းကို VOA သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ဖို့မျိုးစားကားကိုစီးနင်းလာတဲ့အသက်30အရွယ်တန်ရရှိသူ3ဦးကိုမှုကင်းကြိုတင်ကာကွယ်ရေးတပ်ဖွဲ့တွေကညသကောင်ချင်း7နာရီ30လောက်မှာမတင်ငါဘွယ်တွေ့ရှိတာဖြစ်ကြောင်းစီလန်ကောရဲချုပ်ဒူတက်ဟူစိန်အိုမန်ခန်ကသတင်းစာရှင်းလင်းပွဲမှာမလေးရှားဘာသာနဲ့
Kumpulan ini dalam keahlian 3 hingga 4 orang pernah ditangkap.
Terus ni ne yetet sesekai ne khama ai rohingya ri ha yetet phwe ko tanat ne satin pitkat pi tou pyan ga de lo le ye mu ga pyo daw ba de. Ai naw yetet phwe ga tanya shi tu ye ga ko pyan le pitkat khe pi na phat a pyan nan pitkat mu ri phit pwa ga chaung ga bo pa la tu ri ko a the phan si nan ga de lo le pyo ba de.တနင်္လာရှိသူနှစ်ဦးထံကတော့ဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့ကတ်တီကိုစစ်ဆေးတွေ့ရှိခဲ့ရပြီးနောက်ထပ်တနင်္လာရှိသူနောက်တစ်ဦးကတော့တပ်တွေကစိုက်ရဲစာတမ်းတွေမရှိတဲ့အကြောင်းရဲမှုစင်ကပြောပါတယ်ရဲတပ်ဖွဲ့ကသူတို့ရဲ့ကားကိုစစ်ဆေးခဲ့ရမှာဓာရှိတစ်လက်နဲ့၆လုံးပြူအမျိုးအစားပစ္စတိုနှစ်လက်ကိုလည်းတွေ့ရတယ်လို့ဆိုပါတယ်အမိမတိတနင်္လာရှိသူနောက်တစ်ဦးကိုနောက်ထပ်စစ်ဆေးမှုတွေလုပ်ခဲ့ရမှာသူဟာရိုဟင်ဂျာလူမျိုးဖြစ်ပြီးဖောက်ထွင်းမှုနဲ့လူရဲမှုတွေကို2011ခုနှစ်ကတည်းကရာသွေးမှုမှတ်တမ်းတွေရှိခဲ့တယ်လို့2016နဲ့2019တွေမှာထောင်ချခံရသူဖြစ်တယ်ဆိုတာကိုလည်းစစ်ဆေးတွေ့ရှိခဲ့ရတယ်လို့ဆိုပါတယ်။ဇလန်ဂေါတာလမကကွာလန်လန်ဘူးမလကာပါဟန်းနဲ့ပီနန်တို့မှလည်း2011ခုနှစ်ကတည်းကသူတို့ဟာရာသွေးမှုတွေလုပ်ခဲ့တယ်လို့လည်းရဲမှုကပြောပါတယ်။ဇလန်ဂေါမှာဒီတိုင်းနဲ့ပတ်သက်တဲ့နောက်ဆုံးအမှုတစ်ခုကတော့ပြီးခဲ့တဲ့ဒီဇင်ဘာလ10ရက်နေ့ကတံပိုးကြီးတဲ့ Rolex နာရီ3လုံးနဲ့နာရီနောက်ထပ်နာရီ2လုံးခိုးယူခဲ့တယ်လို့လည်းဆိုပါရယ်။အိမ်မှာလူမရှိတဲ့အိမ်လေးကိုပြစ်မှတ်ထားခဲ့တယ်လို့လည်းရဲမှုကပြောပါရယ်။တနင်္လာရှိသူနှစ်ဦးထံကနေ UNHCR ကတ်တွေတွေ့ရှိတဲ့အတွက်အဲ့ဒီအထောက်အထားတွေကိုအတီးပြုတ်နိုင်ဖို့လုပ်မှာဖြစ်တယ်လို့လည်းဆိုပါရယ်။ရဲတပ်ဖွဲ့ကတော့နိုင်ငံအတွင်း UNHCR ကတ်နဲ့ပတ်သက်လို့ထပ်မံစစ်ဆေးမှုများပြုလုပ်နေတယ်လို့လည်းရဲမှုဟူစိန်ကပြောပါရယ်။ဒီတနက်ကိုဖေကရခဲ့တယ်တနက်နှစ်လက်ကိုတခြားရာသွေးမှုတွေအတွက်အသုံးပြုခဲ့သလားဆိုတာကိုလည်းနောက်ထပ်စုံစမ်းစစ်ဆေးမှုတွေလုပ်နေတုံးပဲလို့လည်းရဲတပ်ဖွဲ့ကပြောသွားပါတယ်ဒီရဲတပ်ဖွဲ့ကတော့အဲ့ဒီဖောက်ထွင်းကိန်းဟာခူလူစီလန်ကောအပြင်ဆလန်ရဲဧရိယာတွေမှာဖောက်ထွင်းမှုနဲ့လူရဲမှုတွေမကြာခဏကျူးလွန်ကြောင်းမှတ်တမ်းတွေနဲ့ဖော်ပြခဲ့တယ်လို့သိသိထားတဲ့တနက်နှစ်လက်ကိုလည်းဖော်ပြထားပါတယ်ဒီအမှုကိုရာသပတ်ကြီးပုံမှန်300အမှုခွင့်စစ်ဆေးနေကြောင်းရဲမှုဟူစိန်ကပြောကြားသွားခဲ့ပါတယ်။တိတ်ဆုံးသူတွေဟာမလက်ကာ၊စီလန်ကော၊ကွာလာလန်ပူ၊ဘာဟန်နဲ့ပီနန်တို့တွေမှာမှုဝင်းတွေကျူးလွန်ထားသူတွေဖြစ်တယ်လို့လည်းရဲချုပ်ကပြောဆိုခဲ့ပါတယ်ရှင်
။မအေးမှသတင်းပေးပို့ခဲ့တာပါ။အခုတော့ပတ်စံအစီအစဉ်လေးစက်တိုက်တင်ဆက်သွားပါမယ်ဗျ။ပထမဆုံးတော့ဒေသခံတွေစိုးရိမ်နေတဲ့ရှမ်းမြောက်ကရေကာတာစီမံကိန်းအကြောင်းကြည့်အောင်ပါ။ရှမ်းပြည်နယ်မြောက်ပိုင်းသီဘောမြို့မြောက်ဖက်12မိုင်ကျော်အကွာနမတူမြစ်ပေါ်မှာတိဆောက်မဲ့နမတူတီဘောရှီကာရာစီမံကိန်းကသူတို့ရဲ့ဘဝနေထိုင်ရေးကိုထိခိုက်မှာဒေသခံတွေစိုးရိမ်နေကြတဲ့အကြောင်းကို Frontier မြန်မာရဲ့ဒုအတန်အစီအစဉ်မှာတင်ပြထားပါတယ်ခင်ဗျာ
။
နောက်ထပ်မရွှေ့ရှင်တော့ဘူး။ဒါပေမဲ့သူများကရှေ့ခန့်ရင်တော့ရွှေ့ရမှာပဲလေ။
ဒီရှိကတာဆောက်လုပ်မှုတွေဆိုတာလေဒီကတာကနေရတဲ့ပတ်စံစစ်ကောင်စီကစစ်ကောင်စီဝင်ဝင်ရတယ်ပေါ့နော်ဆိုတော့ဒီတို့တို့ကရတဲ့ပတ်စံနဲ့တို့ရဲ့ချီဆန်းနေတနက်ဒီအတွက်ဝေဖို့အတွက်အစီအရတယ်ပေါ့နော်
ရှမ်းပြည်မြောက်ပိုင်းမှာဆောက်လုပ်မဲ့ရေကာတာစီမံကိန်းတွေကိုတက်ကြွလှုပ်ရှားသူတွေကကမ်ပိန်းတွေပြုလုပ်ပြီးစန့်ကျင်နေခဲ့ကြတာကြားပါပြီ။ဒါပေမဲ့ဆရာနာသိမ့်ပြီးတဲ့နောက်မှာတော့စီမံကိန်းတွေဟာပွင့်လင်းမြင်သာမှုပို့ပြီးတော့အနေလာပါတယ်။ အဲ့ဒီကမှနံပါတ်2ရေကာတာစီမံကိန်းကလီလူရွာသားတွေကိုတိုက်ရိုက်ထိခိုက်စေမှာဖြစ်ပေမဲ့ရွာသားတွေကတော့သူတို့ရဲ့အနာဂတ်မှာဘာတွေဖြစ်လာမလဲဆိုတာကိုတိတိကျကျမသိရသေးပါဘူး။မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းကလူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero တွေကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒိုးတန်ရဲ့မိဖက်မီဒီယာဖြစ်တဲ့ရွှေပြည်မြေသတင်းဌာနက My Actor ကရေးသားထားပြီးလွေအင်းမီကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်လုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါရစေရှင်။
ဒီမြစ်ကနာမည်အများပြားနဲ့လူသိများတဲ့မြစ်တစ်ခုဖြစ်ပြီးအများစုကတော့နမ်တူမြစ်လို့ခေါ်ကြပါတယ်။ဒါပေမဲ့နမ်ဆန်မြို့နယ်လီလူရွာကရွာသားတွေကတော့လီလူမြစ်လို့လည်းခေါ်ကြပါတယ်။လီလူရွာဟာမြစ်ကနေ16မီတာကွာဝေးတဲ့နေရာမှာတည်ရှိပါတယ်။ဒါပေမဲ့ဒီနေရာလေးကမကြာခင်မှာရေလွှမ်းမိုးသွားတော့မဲ့နေရာတစ်ခုဖြစ်ပါတော့မယ်။ဘာကြောင့်လဲဆိုတော့ဒီဘောမြို့မြောက်ဘက်20ကီလိုမီတာကွာမှာဆောက်လုပ်နေတဲ့ဒေအာ230မီကာဝန်းရှိတဲ့ရေကာတာကြောင့်ပါမိုင်းအရှက်ကွန်ဆလင်းရဲ့တဘာဝပတ်ဝန်းကျင်ထိခိုက်မှုအစီခံစားရအဲ့ဒီနမ်မတူရေကာတာကြောင့်စိုက်ပျိုးမြေ140ဟက်တာနဲ့လီလူတရလုံးဒီနည်းမျိုးမှာဖြစ်ပါတယ်လီလူရွာဟာရှမ်းပြည်နယ်မြောက်ပိုင်းမှာရှိတဲ့တောင်ပေါ်ရွာဖြစ်ပြီးလူဦးရေ300ကျော်နေထိုင်ကြပါတယ်ဒီရွာလေးဟာဘိုးဘေးဘီဘီလက်ထက်ကလေးကစိုက်ပျိုးရေးနဲ့အဓိကအသက်မွေးဝမ်းကြောင်းပြုတဲ့ရွာလေးဖြစ်ပါတယ်စဘာအများဆုံးစိုက်ပြိုးကြပြီးပြောင်းဘူးလဲစိုက်ပါတယ်။တောင်ယာရနာရချိန်မှာမိကနေငါးဖန်းပြီးစားတောက်ကြပါတယ်။လုံပုံညကအသက်90ရွယ်ရှိတဲ့လီလူရွာသားသူပါ။သူကဒီရွာလေးမှာပဲကြီးပြင်းလာသူဖြစ်ပြီးသူမိသားစုကလက်ဤက3ဤကခွဲရှိပါတယ်
။အာခိုင်ခိုင်ရောခါရောခိုင်ခိုင်ရှယ်
။ကျွန်တော်ကမရွှေ့ချင်ပါဘူး။အဲကျွန်တော်တို့ကဒီမှာဆဆရရပြည့်စုံနေပြီ။ဥစ္စာပစ္စည်းတွေလည်းရှိထားတယ်လေကျွန်တော်တို့ရွှေ့ရင်ဒါတွေကမရှိတော့ဘူးကျွန်တော်တို့ဘာလောက်စားရတော့မလဲတို့ရောကြေးပေးလာတော့ဟုတ်ပါတယ်ဒါပေမဲ့ကျွန်တော်တို့လုတ်ကင်စားတော့ဖို့ကမရှိတော့ဘူးလေဒီရောကြေးတွေကချက်ချင်းဒီလေကွက်တွေခြံကွက်တွေလုတ်လို့မရဘူးလေရောကြေးကတနည်းကြရင်ကုန်သွားမှာပဲလေ
နမ်တူရေကာတာစီမံကိန်းကမူလကစီမံကိန်းအသေးတစ်ခုဖြစ်စီစဉ်ထားတာဖြစ်ပြီး2014ခုနှစ်မှာ National Current Energy Hydropower Company ကတရားမီကဝူရေကာတာဆောက်လုပ်ဖို့တိဆောက်လည်းပဲလွယ်ပြောင်းချင်းဆိုင်ရာသဘောတူညီချက်ရရှိခဲ့ပါတယ်။ NCEH ကဝပြည်သွေးစီညီညွတ်ရေးသမတော် Youth Blue SA ပိုင်းကုမ္ပဏီတစ်ခုဖြစ်တယ်လို့ပြောဆိုနေကြတာပါ။ဆယ်တိဆောက်ကိုစတင်ပြင်ဆင်မှုတွေကိုတဘာဝပတ်ဝန်းကျင်ထိခိုက်စေမှုအစီရင်ခံစာ EIA မထွက်ခင်စီမံကိန်းတရားဝင်လုတ်ကင်ခွင့်မကျခင်2019ခုနှစ်ကလေးကပြုလုပ်နေတာဖြစ်တယ်လို့ Jan State Frontline Investment Monitor ရဲ့စီရင်ခံစာအရသိရပါတယ်။အဲ့ဒီလိုစီမံကိန်းကိုတိတ်တဆိတ်နဲ့ပြန်လည်လုတ်ကင်လာရကနေ2022ခုနှစ် April 29ရက်နေ့မှာတော့ဒက်အား230မီကာဝတ်ထုတ်ယူဖို့အတွက်စစ်ကောင်စီရဲ့ရက်စစ်တဲအာစီမံရေးဦးစီးဌာနနဲ့ကုမ္ပဏီတို့တရားဝင်လက်မှတ်ရေးထိုးခဲ့ပါတယ်။အဲ့ဒီအချိန်ကစလို့ကုမ္ပဏီကစောက်လုပ်ရေးလုပ်ငန်းတွေကိုလင်းလင်းမြန်မြန်ပဲလှုပ်ဆောင်လာခဲ့တယ်လို့ဦးအိုင်မွန်ကဆိုပါတယ်
။တော်တော်များများပြီးပြီ။ဟိုရေကတာတော့မလုပ်သေးဘူးသူတို့ပေးအလုပ်တွေကတော့တော်တော်များများအဆင်တင်ထားပြီးမြင်နေရပိုင်းရအားလုံးလှုပ်ထားပြီးလိုင်ကူအဲ့ဒီရေလွဲပေါက်ပိုင်းညာသူတို့အားလုံးအာစီလောင်းထားနေတယ်ရေလွဲတဲ့အခါမှာသူမပြိုအောင်ပေါ့အဲ့အလုပ်တွေတော်တော်စားထားနေပြီလေပြီးတော့ကြောက်ပုံတွေလည်းမနေတော့ဒီရွာထက်တောင်ကျေတော့ရင်းနေဒီကတာလောက်တော့မယ်ဆိုရင်သူကဘလောက်အချိန်မှမရှိတော့ဘူးတို့လောက်မယ်ဆိုရင်ဘလောက်မှမကြောက်ဘူးသူကအစင်တင်ချိထားကုန်ရော
ရွာသားတွေဟာရေကာတာတိဆောက်နေရအောင်စောင့်ကြည့်နေရပြီးတို့တွေအတွက်ဘာတွေဖြစ်လာမလဲဆိုတာကအတိအကျမသိနေကြပါဘူးစီမံကိန်းရဲ့အစဉ်အလိုက်လဲဒေတာခန့်တွေနဲ့ညှိနှိုင်းတွေးဆမှုတွေကလည်းမလုပ်ပါဘူး2023ခုနှစ်တုန်းကတော့နေရာပြောင်းရွှေ့ဖို့အတွက်ကုမ္ပဏီနဲ့ရွာသားတွေအစည်းအဝေးတခုလုပ်ခဲ့ပူပါတယ်။ဒါပေမဲ့သူတို့ဘယ်နေရာတွေကိုပြောင်းရွှေ့ရမလဲ။သူတို့မြေယာတွေအိမ်တွေကောက်ပဲတင်းနံတွေအတွက်ဘယ်လိုရောကြီးတွေရမလဲဆိုတဲ့အသေးစိတ်အချက်လက်တွေကိုတော့သဘောတူညီမှုကမရသေးပါဘူး။သူတို့မှာပါဇက်နဲ့ပြောဆိုထားတဲ့ဂတိကဝတ်တွေတော့ရရှိခဲ့တယ်လို့ဦးအိုင်မွန်ကဆိုပါတယ်
။ဒီစာပင်တီးပင်ကအစခံတဲ့ဝန်ထဲမှာရှိထားတဲ့ခရမ်းပင်ငယ်ုပ်ပင်မချမ်းစည်ရင်အလုံးကောက် อยู่จีนปีมาบ่ตู้ตันยาตันจีตู้บอกว่าอู้มาเลยกั่วเปลี่ยนพอไหนแม่เนี่ยชื่อแล้วแล้วยูทูบเปลี่ยนพอเว้ยมาบ่
ကုမ္ပဏီရဲ့ဆောင်ရွက်မှုတွေဟာပုံလင်းမြင်တာမှုမရှိခြင်းနဲ့ဒေတာခံတွေရဲ့စိုးရိမ်မှုတွေကိုလည်းနိလျူရှုထားတယ်လို့ပြီးခဲ့တဲ့မေလက SSFIM ကထုတ်ပြန်ထားတဲ့စီရင်ခံစာမှာဝေဖန်ထောက်ပြထားပါတယ်။အဲ့ဒီအကြောင်းအရာတွေနဲ့ပတ်သက်ပြီးမေးမြန်းဖို့ဒုအတန်က NCEH ကိုအကြိမ်ကြိမ်ဆက်တွဲခဲ့ပေမဲ့ပြန်လည်ဖြေကြားခြင်းမပြုပါဘူး။တကယ်တော့နတ်မတူရေကာတာစီမံကိန်းကနတ်မတူချောင်းပေါ်မှာဆောက်လုပ်မဲ့ရေကာတာစီမံကိန်း၅ခုတည်းကဖြစ်ပါတယ်စီမံကိန်း၅ခုထဲမှာရဲရွာရေကာတာစီမံကိန်းတစ်ခုပဲအပြည့်တက်နိုင်ပါသေးတယ်အဲ့ဒီစီမံကိန်းတွေအားလုံးဟာပတ်ဝန်းကျင်နဲ့လူနေမှုအပေါ်တွေမှာတည်ရောက်မှုတွေများစွာရှိမှာကိုတက်ကြွလှုပ်ရှားသူတွေကစိုးရိမ်နေကြပါတယ် NCEH ကတော့တဘာဝပတ်ဝန်းကျင်ထိခိုက်စေမှုစီရင်ခံစာ EIA လုပ်ဖို့ My Asia Consulting ကို2018ခုနှစ်ကငှားရမ်းခဲ့ပါတယ် EIA ရဆိုရင်ဒီရေကာတာကြောင့်မြေအောက်ပိုင်းကဘာတွေကိုအနည်းအနည်းများရောက်ရှိမှုနည်းပါခြင်းရေလမ်းကြောင်းအရေတွေ့ထိခိုက်ခြင်းရေနေတက်ရှိများရှင်တန်းရန်ခက်ခဲခြင်းများပါရှိပါတယ်။ဒါပေမဲ့ဒေသခံတွေနဲ့တက်ကြွလှုပ်ရှားသူတွေကတော့ဒီကတာရဲ့ဘေးကင်းလုံခြုံရေးကိုပိုပြီးစိုးရိမ်ကြပါတယ်။ SSFIM ရဲ့လေလာမှုအရစေချိုးပေါင်းမှုကြောင့်ကြီးမားတဲ့ကက်ဘေးဖြစ်နိုင်ပြီးမြေအောက်ပိုင်းနေထိုင်သူဒေသခံ2000ကျော်ကအဆိုပါဘေးဒုက္ခကိုတိုက်ရိုက်ခံစားရမှာလို့ဆိုပါတယ်။တချိန်တည်းမှာရေကာတာဆောက်လုပ်တဲ့နေရာကလည်းတိုင်းရင်းသားလက်နက်ကင်တွေပြန်အဆိုင်လှုပ်ရှားနေတဲ့နေရာဖြစ်ပါတယ်။ဒါကြောင့်လဲအခုနှစ်ဧပြီလကရမ်းပြည်ကအရက်ဖက်ဖွဲ့စည်း73ဖွဲ့ပူးပေါင်းပြီးစီမံကိန်းတွေတည်ဆောက်မှုကနေရပ်တန့်ဖို့ရမ်းပြည်တွင်းရှိနိုင်ငံရေးလက်နက်ကင်ဖွဲ့တွေနဲ့နိုင်ငံရေးပါတီတွေကိုအိတ်ဖွင့်ပေးစာပေးပို့ထားပါတယ်။နမ်တူမြအားကာကွယ်ကြသူများဖွဲ့ကအဲ့ဒီထဲကတစ်ဖွဲ့ဖြစ်ပါတယ်။သူတို့အဖွဲ့ကနေစီမံကိန်းတွေရပ်တန့်ပြီးနိုင်ငံခြားယင်းနှီးမြှုပ်နှံမှုတွေထွက်သွားဖို့ online campaign တွေလက်မှတ်စုဆောင်ကောက်ခံတွေပြုလုပ်နေပါတယ်။လက်မှတ်ကောက်ခံမှုတွေကတော့6000ကျော်9000ဝန်းကျင်ခန့်ရနေပြီးဆက်လက်ကောက်ခံနေဆဲဖြစ်တယ်လို့ဆိုပါတယ်။အဲ့ဒီစီမံကိန်းတွေဟာစစ်တပ်ကိုလက်နက်ဝယ်ယူဖို့အတွက်ထောက်ပံ့ပေးနေတာလို့အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူနမ်မိုဆိုင်ကဆိုပါတယ်။
အဓိကကတော့ပြောချင်တာကတော့လက်ရှိကတော့ရှမ်းမြောက်မှာလည်းတိုက်ပွဲတွေပြင်းထန်နေရပေါ့နော်ဒီမှာလည်းတစ်ဖက်မှာဒေသခံတွေကလည်းဟိုအတက်လူကြီးတီးနေရတဲ့အခြေအနေမျိုးရှိရပေါ့နော်ဒါပေမဲ့ဒီရရှိကဒါဆောက်လုပ်မှုတွေဆိုတာလည်းဒီကတာကနေရတဲ့ပတ်စံစစ်ကောင်စီကစစ်ကောင်စီဝင်ဝင်ရတယ်ပေါ့နော်ဆိုတော့ဒီသူတို့ဒီရရတဲ့ပတ်စံနဲ့သူတို့ရဲ့ခြိဆန်းနေတနက်တီအတွက်ဝေဖို့အတွက်အစီအရတယ်ပေါ့နော်ဆိုတဲ့ခါကျတော့ဒီရေဒီကတာဆောက်လို့မှုဒီအကြီးစားဖွံ့ဖြိုးရေးလုပ်ငန်းတွေကိုလည်းကျမတို့အနေနဲ့မြေလို့မရအောင်ပေါ့နော
်လက်တော့မှာတော့ကုမ္ပဏီကပြောင်းရွှေ့ဖို့အတွက်ကိစ္စအတိုင်းကိုတာဝန်ယူရေရှင်းလှုပ်ဆောင်ပေးမယ်လို့ပြောဆိုထားပေမဲ့ရွာသားတွေအနေနဲ့အပြေအဝမယုံကြည်ရကြသေးပါဘူးလုံပုံမြတို့လိုအသက်ကြီးနေသူတွေအတွက်ကတော့ဒီလိုပြောင်းရွှေ့မှုတွေကအလွန်ဝမ်းနည်းနာကျင်ရပါတယ်သူကအရင်တုန်းကလေလီလူမြင့်ရဲ့တစ်ဖက်ကရွာမှာမွေးဖွားခဲ့တာပါတနည်းမပြည့်ခင်မှာပဲသူတို့ရွာမှာကားလန်းလာရောက်ဖောက်လုပ်ခဲ့တဲ့အတွက်ရွာကနေပြောင်းရွှေ့ပေးခဲ့ရပြီးအခုလက်ရှိရွာကိုရောက်လာတာပါသူအတွက်ကတခါပြန်လဲခြေချပြီးဖြစ်လို့ထမရွှေ့ချင်တော့ပါဘူးဒါပေမဲ့သူ့မှာရွေးချယ်เสียလဲရှိမနေပါဘူး
ခါရဲဟောင်းခိုင်ခါရဲ
ကျွန်တော်ကအရင်ရွာဟောင်းမှာလဲနေတယ်အခုဒီရွာနဲ့ဆိုနှစ်နေရပြောင်းရပြီနောက်ထပ်မရွှေ့ချင်တော့ဘူးဒါပေမဲ့သူများကရွှေ့ခန့်ရင်တော့ရွှေ့ရမှာပဲလေမတတ်နိုင်ဘူးသူများသဘောအတိုင်းပါပဲ
တို့တန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှာထုတ်လင့်မယ်တို့တန် podcast အစီအစဉ်ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင
်။တို့တန်ဝိုင်းတော်သားတွေတင်ဆက်ခဲ့တာပါဗျာ။နောက်ပိုင်းမှာလည်းအာရှနိုင်ငံရေးလေယာစီးပွားဥတုရသည်နဲ့နာဂတ်ကဘာအစီအစဉ်တွေကိုထုတ်လင့်ပေးဖို့ရှိပါတယ်။အခုတော့ဆွေးနွေးတွန်းဆွေးနွေးခန်းတစ်ခုနဲ့ဆက်ပါမယ်။2028လက်နက်ကင်လှုပ်ရှားမှုနဲ့တမိုင်းကြောင်မှာ1948ခုနှစ်အလွန်လက်နက်ကင်လှုပ်ရှားမှုတွေမှာရန်ကုန်အစိုးရဆိုတဲ့အထိအခြေအနေဖြစ်ခဲ့ဘူးပါတယ်ဒီကြောင့်မို့ဒီမိုကရေစီလူ့ခွင့်ရင်းနဲ့ခေတ်ပြိုင်ကဘာအစီအစဉ်မှာမြမအရေးသုံးသက်သူ ဒေါက်တာလှကျော်စိုးကိုဥတမောင်တန်းကမေးမြန်းပြီး၁၀၂၈ဆစ်စင်ကိုတမိုင်းနဲ့ဆက်ဆက်နှိုင်းရှင်သုံးသပ်ထားပါတယ်ညာ
ဝါဒီကွန်မြူနတီပါတီအထောက်အပံ48မတ်လ28ကစပြီးလက်နက်ကင်တော်လာအခီကိုစောက်ရအောင်ဆိုတော့တမိုင်းတွေ့ကြုံအတော်ကြီးကြီးမားမားရှိတဲ့ပါတီဖြစ်ပါတယ်2021အာဏာသိမ်းပြီးတော့အနေနဲ့အရရအထူးသဖြင့်ချင်းစကိုင်းမကွေးကရားလိုဒေသတွေမှာပြည်သူလူထုကလက်နက်ဆွဲကင်သဘုံထားကြတာပြည်ပရောက်မြန်မာပြည်ကကမ္ဘာသတင်းမီဒီယာနဲ့တန်တမာလောကမှာပါအော်အာယုံစိုက်ခံရပါတယ်တတောင်ညနေခုံကအဲ့ဒီအရှိန်ဟုန်ကိုထပ်ပြီးတော့တိုးမြင့်လိုက်တာပဲဖြစ်ပါတယ်ဒီအရှိန်ဟုန်ကရန်ကုန်စိုးရလို့ပြောတဲ့တမိုင်းကာလရှင်နေမျိုးကိုရောက်ဖို့တော့လိုပါသေးတယ်ဒီပတ်ဂျမဒီမိုကရေစီလှုပ်ရှားမှုနဲ့ပတ်သက်ပြီးဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူကတော့မြမရေးသုံးသက်သူတယောက်ဖြစ်တဲ့ဒေါက်တာလှကျော်စောဖြစ်ပါတယ်မင်္ဂလာပါဆရာမခင်ဗျာ
ဟုတ်ကဲ့မင်္ဂလာပါဂျမကိုဖိတ်ခေါ်တဲ့အတွက်လည်းကျေးဇူးတင်ပါတယ
်ဆရာမကဒီမြမတမိုင်းနဲ့နိုင်ငံရေးကိုကျွန်တော်တို့ကိုယ်တိုင်လည်းစိတ်ဝင်စားတယ်။တော့မြမရေးကိုလည်းမျက်ခြေမပြတ်ကြည့်နေတယ်။ပြီးတော့ဒီတော်လိုင်းလောက်ခဲ့တယ်လို့လောက်ခဲ့ကြတဲ့ခေါင်းဆောင်ပိုင်းတွေနဲ့လည်းနှိစက်တယ်ဆိုတော့ဒီတမိုင်းဖြတ်တန်းမှုကနေရယူပြီးတော့ပေါ့နော်။လက်ရှိလှုပ်ရှားမှုကိုအကျိုးပြုနိုင်တဲ့အချက်လေးတွေကိုကျွန်တော်မေးချင်ပါတယ်ခင်ဗျ။ဆိုတော့ပထမဆုံးကျွန်တော်မေးချင်တာကတော့နိုင်ငံရေးသဘောအရာကျွန်တော်တို့လက်ရှိကာလမှာအသုံးချနိုင်တဲ့အချက်တွေရှိတယ်ဆိုရင်အဓိကကြတဲ့အချက်၃ရပ်ကဘာတွေများဖြစ်နိုင်ပါမလဲဆရာမ။အ
ဲဗမာပြည်ရဲ့ဒုက္ခအဖုံပုံဟာစစ်အာဏာရှင်စနစ်ကမြစ်ဖြားခံနေဆိုတာတပြည်လုံးကလက်ခံသွားပြီနော်။အဲ့ဒါကိုຫນွေဦးတော်လှန်ရေးကအပြတ်အသတ်သဘောပေါက်သွားပြီးတဲ့နောက်ထွက်လာတဲ့ကျွေးကျော်တန်ကဖက်ဆစ်စစ်တပ်အမြစ်ဖြတ်ဆိုတာပဲနော်။ဒါဟာຫນွေဦးတော်လှန်ရေးကပထမဦးဆုံးရလိုက်တဲ့သင်္ကန်းစာတရား။နောက်ဒုတိယတရားကဘာလဲဆိုတော့ဒီဦးကောင်းတယောက်ကောင်းနဲ့နော်။အဲတဖွဲ့ကောင်းနဲ့လုံးလုံးမရဘူး။အဲအားလုံးဒီဆက်အနာရှင်စနစ်ကိုမကြိုက်တဲ့အဖွဲ့အစည်းလူပုဂ္ဂိုလ်အမျိုးပါတာပါတာမရွေးနော်အတွေးခေါ်မရွေးဘသူမဆိုပါဝင်နိုင်တဲ့တပ်ပေါင်းစုကြီးဖွဲ့ပြီးမှဟန်ချက်ညီညီတိုက်မှဖြစ်နိုင်မယ်ဆိုတာကိုအဲ့ဒါကိုသဘောပေါက်လိုက်ကြတာပဲအဲ့တော့ဒီနှစ်ချက်ဟာနော်ဒါအခုခေတ်ကာလမှာသင်္ကန်းစာယူစရာတစ်ချက်တတိယအချက်ကဘာလဲဆိုတော့အခုကာလမှာသူတို့သွေးခွဲလို့လဲကျမတို့မကွေးကြတော့ဘူးเนาะဒါအခုဖြစ်နေတဲ့တိုက်ပွဲတွေကပြပြီသူတို့မှာဖျားယောင်းစရာเนาะလှည့်စားစရာအကြောင်းအရာတွေလည်းမရှိတော့ဘူးဥပမာငိမ့်ငိုင်းရေးဆိုပါတော့တောင်းလျှောက်မဆလာခက်တဲ့1963ခရဲကအဲ့ငိမ့်ငိုင်းရေးနဲ့လှည့်စားလာတာအဲ့တော့ဒါတွေကသူတို့ဘက်မှာလုံးဝမရှိတော့ဘဲနဲ့သူတို့မှာတရားဝင်မှုမရှိတော့ဘူးဆိုတဲ့အဲ့အချက်၃ချက်ဟာကျမတို့ဒီကာလရဲ့ထူးခြားချက်ဖြစ်ပါတယ
်ဟုတ်ကဲ့ဆရာမဒီတတောင်ချနှစ်ခွန်ရဲ့နောက်မှာဒီပြုတ်ရှိနေတယ်လို့လည်းစစ်ကောင်စီကိုထောက်ခံမှုရတဲ့လူမှုစာမျက်နှာတွေကဆွဆွဲရေးသားကြတာတွေကိုကျွန်တော်တို့တွေ့ရပါတယ်။ပြီးတော့အကြမ်းဖက်ဖွံ့ဖြိုးရေးပါတီဝင်တချို့ကလည်းရန်ကုန်ပြုတ်တိုင်ရုံးရှိမှာဆန္ဒပြတာတွေ့ရပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းယာယီမျိုးသားညီညွတ်ရေးအစိုးရမှာတရုတ်နဲ့ရောအထူးသဖြင့်အနောက်နိုင်ငံတွေနဲ့ပါပေါ့နော်ကျွန်တော်တို့ဒီတန်ပါရေးဆက်ဆံရေးတွေရှိနေပါတယ်။ဆိုတော့ဒီလိုအခြေအနေမျိုးမှာဒီမိုကရေစီအားစုတွေနဲ့တိုင်းသားနိုင်ငံရဲ့အဖွဲ့တွေကစဉ်းစားတဲ့နဲ့သတ္တမရေးဆိုင်ရာအဓိကချက်တွေကတော့ဘာတွေများဖြစ်မယ်လို့ဆရာမထင်ပါနဲ့ခင်ဗျ။ကျွန
်တော်တို့ဗမာပြည်ကနော်အဲဟိုဘယ်လိုခေါ်မလဲပထဝီနိုင်ငံရေးအရာအင်မတန်ကိုအချက်ချာကြတဲ့နေရာလေးမှာရှိတာပါတယ်နော်အဲဟိုနည်းကဆိုလို့ရှိရင်အင်အားကြီးကမ္ဘာပေါ်မှာလူဦးရေအများဆုံးနဲ့အာရှတိုက်မှာအင်အားကြီးနိုင်ငံကြီးနှစ်ခုဖြစ်တဲ့အိန္ဒိယနဲ့အဲတရုတ်ကြားမှာနေခဲ့တာနော်အဲ့တော့ကျမတို့တမိုင်းကိုပြန်ကြည့်ရင်တရုတ်ပြည်မင်းလည်းရှိတယ်ကလကြာမင်းလည်းရှိတယ်ဒါပေမဲ့ကျမတို့ဗမာပြည်သူတွေကကိုယ့်ရဲ့ identity ပေါ့နော်ဗမာပြည်ဆိုတာအကုန်ဗမာလူမျိုးတွေအပါအဝင်ဗမာပြည်တွင်းမှာမိတွင်းနေထိုင်ကြတဲ့လူမျိုးစုတိုင်းရင်းသားအားလုံးပါပါတယ်။ကျမတို့ရဲ့ identity ကိုကျမတို့အပြတ်မခံဘူးပြ။အဲကျမတို့ကိုယ့် identity နဲ့ကိုနေနိုင်ခဲ့တဲ့လူမျိုး။အဲ့တော့အခုလဲနော်တရုတ်ရဲ့ policy ပဲဖြစ်ဖြစ် American ရဲ့ policy ပဲဖြစ်ဖြစ်ကျမတို့ကသူတို့ရဲ့ policy ကြီးတွေကြားကသူတို့ရဲ့မဟာဗျူဟာများကြားကကျမတို့အတွက်အဲတင့်တော်တဲ့ဟာကိုကျမတို့ရှာမှာပဲ American ပြောတဲ့ liberal democracy ကိုလည်းကျမတို့တိုင်းပြည်နဲ့ကိုက်ညီတဲ့ဟာကိုကျမတို့ယူမယ်ထို့အတူတရုတ်ကလည်းစီးပွားရေးညတရုတ်ကနိုင်ငံရေးတိမ်မပြောဘူးစီးပွားရေးပဲအဲ့တော့စီးပွားရေးပြောတဲ့အခါမှာ तू က तू ဟိုအခုတမရရှိချင်းပင်ရဲ့ brain child ပေါ့ဗျာဒီဟိုပိုလန်မကြီးကကျမတို့ရဲ့ဒီ belt and road စီမံကိန်းကဝင်နေမပြုတ်တာဒါတရုတ်ဘက်ကလည်း तू ကဒီဟာကိုအားစိုက်ချက်မယ်အဲ့တော့ဒါဟာကျမတို့အတွက်အကျိုးရှိတယ်လीနော်အဲ့တော့ဒီဒေတာမှာဟိုဒီစစ်တပ်ကမတိမငိမ်ဖြစ်အောင်လုပ်နေတဲ့ပြီနော်ကျမတို့ဗမာပြည်ကြီးမဖွင့်ဖြိုးနိုင်ဘူးမတိုးတက်နိုင်ဘူးဆိုကျမတို့ပြည်သူတွေကပြနေရတာဖြစ်တယ်အဲ့တော့အဲ့ဒါကိုကျမတို့က silent မပြတ် ဆက်ပြီးပြနေဖို့လုပ်တယ်အဲ့ဒီအတွက်တရုတ်ကမီးစိမ်းပြမီးနီပြဘာပြကျမတို့လုပ်เสียရှိတာလုပ်ရမှာနော်အခုလဲမနေ့ကပဲအခုနောက်ပဲကျမခင်ဗျားတို့သတင်းနားထောင်တာအဲတရုတ်ကပြောနေတယ်တဲ့အပြန်အလှန်ဟိုနေပါလေအပြစ်ခတ်ရစဲရေးပေါ့နော်အများဆုံးအပြစ်ခတ်ရစဲပြီးတော့အပြန်အလှန်ဆွေးနွေးတဲ့အဲဇပွဲပေါ်ရောက်ကျမတို့ဗမာပြည်သူတွေမဆွေးနွေးခဲ့ဘူးပြန်များရှိလို့လားဗျာဘယ်တော့ဖြစ်ဖြစ်ဟလားဟို63လောက်ကလေးကဟလားမဆလာခေါ်ကလေးကအဖွဲစည်းပေါင်းစုံတွားခဲ့တာပဲဒါမဲ့ခမတောင်းလျှောက်ပဲခုနပဲဦးကျော်စန္ဒာနဲ့အဲဒီရစကားဝိုင်းမှာဦးကျော်စန္ဒာဓာရီပြန်ပြောသွားသေးတယ်ဘယ်တော့မှမြတ်သူတို့ဟိုနေ့ပြုတ်ကအခုခမပြောတဲ့တစ်တုံညနှစ်ခွန်မှာဟိုဝင်းပါနေတဲ့အဓိကဦးဆောင်လုပ်နေတဲ့ MNDA ဆိုအကောင်းဆုံးပြည်တယ်သူတို့
ပမိုင်းမှာကျွန်တော်ဆိုတာဖြစ်နေတဲ့အချိန်မှာအဓိကကြောက်တဲ့လက်နက်တွေကိုထောက်ပံ့ခဲ့တာအိန္ဒိယဖြစ်တယ်အဲ့တော့အိန္ဒိယနဲ့ NUG ရဲ့ပါဝင်ဒီမဒီမိုကရေစီလှုပ်ရှားမှုရဲ့ဆက်ဆံရေးဆရာမဘယ်လိုများထင်မြင်ပါလဲခင်ဗ
ျခုနခင်ဗျပြောလို့ပေါ့တန်တမာရေးပါရေးညာရေးပေါ့နော်အေရှန်လည်းပါမယ်အဲ့တော့အားလုံးကအဲသူတို့နိုင်ငံရဲ့နော်အခြေခံအကျိုးကျေးဇူးအခြေခံအကျိုးပေါ်ကနေဆက်ဆံကြတာကြီးနော်ဒါကြောင့်မလို့အာဆီယံထဲမှာလည်းအမျိုးမျိုးကွဲကုန်တာပေါ့နော်အဲတော့ကောလေကျမကြည့်တာတော့ဒီလိုပြသူတို့ရဲ့ဆက်ဆံရေးတွေကတချို့ကအဲတော့ဆင်မအောင်ပြောလို့ပဲတချို့ကသူတို့ဆက်ဆံတာကိုပိတ်မသိစေချင်ဘူးပေါ့ဗျာနော်ကျမတို့တော်လှန်ရေးကျမတို့ပြည်သူတွေကကိုယ်တော်လှန်ရေးကိုပုံမှန်ပြတ်ပြတ်သားသားလုပ်ဖို့ပဲတန်တမာရေးအရာကျမတို့ကနင်းနေတော့နိုင်နေတာမဟုတ်ဘူးနော်ဥတည်မောင်းသား
ဒီ
ဟုတ်ကဲ့ပြောပါ
ပမိုင်းမှာပေါ့နော်ကျွန်တော်တို့ဒီကျန်တော်ဆိုရဆိုတဲ့အခြေအနေမျိုးပေါ်ပေါက်ခဲ့ဘူးပါလေကျော်ဆမကဘုံမှုချုပ်ကျော်စောရဲ့တပီးလည်းဖြစ်တယ်ဆိုတော့အဲ့ဒီလိုအခြေအနေမျိုးအပေါ်မှာဘုံမှုချုပ်ကျော်စောကဘလို့များရှုမြင်သုံးသပ်ပြောဆိုတာတွေကိုများမှတ်မိပါတယ်ခင်ဗျတော်လိုင်းဘက်ကဆိုရင်စီရေးအရာကိုဘလို့သင်ခန်းစာတွေရနိုင်မလဲအဲ့ဒီအခြေအနေကနေ
ဟိုဒီလိုဖေဖေကသူ့ရဲ့ကိုယ်တိုင်ရေးအထုပ်ပတ်တီဆိုတာရေးခဲ့တယ်ကြနော်အခုနခင်ဗျားပြောတဲ့ရန်ကုန်အစိုးရခင်မှာဖေဖေပဲဝင်ပြီးတော့တိုက်ခဲ့တာဖြစ်တယ်လေနော်အင်းစိန်တိုက်ပွဲဆိုတာဖေဖေတိုက်ခဲ့တဲ့တိုက်ပွဲပဲအဲတော့ကတော့ဖေဖေကဒီလိုပြောဘူးတဲ့ကြအဖေတို့ကအစိုးရထင်တာ KNDO တွေကိုအင်္ဂလိပ်ကမြောက်ပေးထားတာပေါ့နော်အင်္ဂလိပ်ကမြောက်ပေးထားတာဖြစ်တယ်ဒါကြောင့်မလို့နော်အဲဒါဟိုဟိုတိုင်းပြည်ကြီးကိုပြိုကွဲအဲတော့ကလည်း KNDO ကသူကကရင်ခွဲထွက်ခွင့်တောင်းတဲ့အဖွဲ့အစည်းဖြစ်တာနော် KNDO ကအဲ့တော့ဒီတိုင်းပြည်တော်စုကြီးမပြိုကွဲရေးပေါ့ဗျာသူတို့စစ်တက်ကနေအဲ့ဒါကြောင့်မလို့အဖေကအဲတိုက်ခဲ့တာနော် KNDO တွေကိုအဖေကောင်းကောင်းတိုက်ခဲ့ဒါပေမဲ့ခုနကခင်ဗျားပြောသလိုပဲဒီကာလမှာပဲဘိုနီဝင်းကနော်နိုင်ငံတကာကိုလှည့်ပြီးလက်နက်တွေတောင်းတဲ့ခါမှာအိန္ဒိယတို့အင်္ဂလန်တို့ကလက်နက်တွေသူ့ကိုပုံပေးလိုက်တယ်အဲ့မှာအဖေကသဘောအင်္ဂလိပ်ကအရေးကြောင်းကြတော့နော်အဲတကယ်သူကူညီမှာကဒီလူမျိုးကြီးဗမာတွေဝဲကူညီမှာကရင်တွေကိုတမင်တက်တဲ့ဒီဗမာတွေတိုင်းပြည်မတီထောင်နိုင်အောင်လို့တိုင်းပြည်ဖွံ့ဖြိုးတိုးတက်အောင်မလုပ်နိုင်လို့ဒါကရင်မျိုးမြောက်ပေးတာဖြစ်တယ်ကရင်မျိုးလွတ်လပ်ဖို့မဟုတ်ဘူးဆိုပြီးအဲ့မှာအဖေသဘောပေါက်တယ်လို့ပြောဘူးတယ်နော်အဲ့တော့ဖေဖေကအခုနောက်ပိုင်းဟိုကရင်နေတဲ့ဟိုတချို့အဲဖဒိုမန်းရှာတို့ဘာလို့ပန်းဆန်းရောက်ဘူးတယ်ဗျလာတဲ့အခါမှာဖေဖေကမျိုးမေးတယ်ခမားတို့ကိုတဲ့အင်္ဂလိပ်တွေကတကယ်ပဲလွတ်လပ်ရေးပေးမယ်လို့ယုံလို့လားလို့မေးတယ်အဲ့တော့ဥဖဒိုမန်းရှာကလည်းပြောချင်တယ်ကျွန်တော်တို့သဘောပေါက်ပါပြီတဲ့ အခုလည်းနောက်ဆုံးသူဆုံးကနေမှပြောတဲ့စကားတစ်ခုရှိသေးတယ
်ဟုတ်ကဲ့ပေါ်ရတဲ့နေဆုံးဟု
တ်ဟိုဒီမိုကရေစီအလင်းရောင်အောက်မှာမနေနိုင်သူများဟာဘယ်တော့မှဒီမိုကရေစီမပေးဘူးတဲ့
ဆက်ပါရင်ကျေးဇူးအများကြီးတင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့
အခုတက်တော်များနှစ်ခွန်လက်ရကိုင်းလုံရှားမှုနဲ့ပတ်သက်ပြီးပမိုင်းနဲ့သင်္ကန်းစာယူစရာကိစ္စတွေပါဝင်ဆက်ပါရဲ့ဘုဒ္ဓတရားတွေကိုခြောက်ပြားဆွေးနွေးတော့ရတာတော့ဒီမှာရေးတုံးတတ်သူဒေါက်တာတော်လာကျော်စောဖြစ်ပါတယ်ကျွန်တော်တမောင်သားမှာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE မြန်မာပိုင်းရဲ့ဒီနေ့ဝင်မနေ့ကအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ဗျာအခုဆက်ပြီးဥရုယာဒီနဲ့အနာဂတ်ကမ္ဘာလေယာဆက်ပြိုးရေးအစီအစဉ်တွေမတင်ဆက်မီမှာအာရှနိုင်ငံရေးနဲ့စတင်တင်ဆက်ပါမယ်ဗျာဒေတာတွင်လုံခြုံရေးအခြေအနေကြောင့်ဂျပန်ဟာ2024ခုနှစ်အတွက်ကာဝေးရဲ့အသုံးစရိတ်တွေကိုတိုးမြင့်လိုက်ပါတယ်။မြောက်ကိုရီးယားကတော့တိုက်ချင်းပြက်ဒုံးတွေထပ်မံဆန်းသက်လိုက်သလိုရန်စလာရဲ့နျူကလ িয়ার လက်နက်သုံးမယ်လို့ထပ်မံချိန်ချောက်ပါတယ်။ထိုင်ဝမ်နဲ့တောင်တရုတ်ပင်လယ်ရေးကလည်းကမ္ဘာငြိမ်းချမ်းအရေးရဲ့အဓိကပြဿနာဖြစ်လို့လာနေပါတယ်။ကိုစော်မှုကျော်ကစူးစီးတင်ပြထားပါတယ်ညာ။
ဂျပန်အစိုးရအဖွဲ့ဟာဒီဇင်ဘာလ22ရက်နေ့ကလာမယ့်2024ခုနှစ်အတွက်ကာကွယ်ရေးအသုံးစရိတ်ကို 16.5 ဂိုင်းလို့တိုးမြင့်လိုက်ပြီးအမေရိကန်ဒေါ်လာ56ဘီလီယံနီးပါးကိုအတည်ပြုလိုက်ပါတယ်။ပတ်ဝန်းကျင်ရဲ့လုံခြုံရေးအခြေအနေဟာဒုတိယကမ္ဘာစစ်နောက်ပိုင်းအပြင်းထန်ဆုံးနဲ့အရှုပ်ထွေးဆုံးအခြေအနေဖြစ်တယ်လို့လည်းဆိုပါတယ်။အဓိကပြဿနာတွေကတော့အင်အားကြီးလာနေတဲ့တရုတ်နဲ့တောင်တရုတ်ပင်လယ်ပြင်နဲ့ထိုင်ဝမ်အရေးဒါအပြင်ရုရှားနဲ့မြောက်ကိုရီးယားရဲ့ချင်းချောက်မှုတွေကအဓိကဖြစ်ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ18ရက်နေ့တုန်းကမြောက်ကိုရီးယားကဘလတ်စတစ်မစ်ဆိုင်တိုက်ချင်းပြစ်ပယ်ရင်မစ်ဆိုင်ဒုံးတွေထပ်မံစမ်းသပ်ပစ်လုခဲ့ပါတယ်။ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါကတော့အဲ့ဒီနေ့မှာပဲရှုံချခဲ့ပါတယ်
။ဝန်ထမ်းဆိုရီမဆာကွန်အဲ北朝鮮は弾道ミサイルを発射いたしました。そして今日の
မနေ့ညတော့ကမြောက်ကိုရီးယားကဘောလစ်စတစ်ပယ်ရင်တပ်မစ်ဆိုင်ဒုံးကြီးတစ်လုံးကိုစမ်းသပ်ပစ်လွတ်ခဲ့ပါတယ်။ဒါအပြင်တိုက်ချင်းပစ်ဘောလစ်စတစ်ပယ်ရင်မစ်ဆိုင်ဒုံး ICBMQ တစ်လုံးကိုထပ်မံပစ်လွတ်ခဲ့ပါတယ်။ဒါကုလသမဂ္ဂလူညွန့်ရေးကောင်စီဆုံးဖြတ်ချက်ကိုချိုးဖောက်ရာကြသလိုဒေသတွင်းတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးကိုလည်းချိန်ချောက်ရာရောက်ပါတယ်။ဒါကြောင့်ဒီကိစ္စကိုအပြင်းထန်ရှုံချပါတယ်
။မစ်ဆိုင်းတုံးနဲ့ပြစ်လွတ်တာကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့သူ့ရဲ့သမီးကင်ဂျူအေတို့ချီးရှုခဲ့ပါတယ်။မြောက်ကိုရီးယားကိုရန်စလာရင်လက်တွန့်နေမှာမဟုတ်ဘဲနျူကလ িয়ার လက်နက်နဲ့တုံ့ပြန်သွားမယ်လို့တပ်ဖွဲ့တွေနဲ့တွေ့ဆုံစဉ်ကင်ဂျွန်အွန်းကပြောကြားခဲ့တယ်လို့မြောက်ကိုရီးယားအစိုးရသတင်းဌာနကဒီဇင်ဘာလ22ရက်နေ့မှာထုတ်ပြန်ပါတယ်
။ချုံအဘာအန်ဂျန်ရဲ့ဖာဂေဇာမိဇေဘာကထပ်တုံချုပ်တွေရဲ့ရှင်ဒန်ချုံ
မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းပြီးခဲ့တဲ့စက်တင်ဘာလရုရှားကိုတွားရောက်ခဲ့ပြီးတမရပူတင်နဲ့တွေ့ဆုံစဉ်မြောက်ကိုရီးယားမှာလူအပ်နေတဲ့ဒုံနီးစနစ်တွေနဲ့ဂျိုရုနီးပညာတွေကိုကူညီပေးသွားမယ်လို့ရုရှားသမ္မတကကတိပြုခဲ့ပါတယ်။မြောက်ကိုရီးယားဟာဒီအဆင့်မြင့်နီးပညာတွေရရှိသွားရင်ကိုပိုင်ဂျိုရုလွတ်တင်နိုင်မှာဖြစ်ပြီးတာဝေးပစ်ဒုံတွေကိုပုံမိုထိရောက်အောင်ပစ်လာနိုင်မှာဟုနိုင်ငံတကာကျွမ်းကျင်သူတွေကစိုးရိမ်နေပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလတည်းတုန်းကတော့မြောက်ကိုရီးယားဟာမယ်လိယုံဂျိုရုကိုကဘာပတ်လမ်းကြောင်းအတွင်းအောင်မြင်စွာလွတ်တင်နိုင်ခဲ့တယ်လို့ကြေညာခဲ့ပါတယ်။အခုလိုအခြေအနေတွေမှာကဘာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်နောက်ထပ်စိုးရိမ်စရာဖြစ်လာနေတဲ့ထိုင်ဝမ်နဲ့တောင်တရုတ်ပင်လယ်အရေးတွေဟာလည်းတင်းမာမှုတွေတိုးလာနေပါတယ်။အထူးသဖြင့်တော့တရုတ်ထိုင်ဝမ်ရွေးကောက်ပွဲနဲ့ဖိလစ်ပိုင်ရေပိုင်တဲ့ကိစ္စတွေဖြစ်ပါတယ်။တရုတ်ဟာစီးပွားရေးအင်အားကြီးလာနေပြီးနေမြင်တဲ့ဩဇာလွှမ်းမိုးမှုတွေချက်ထွင်လာသလိုစီရေးစီးပွားရေးနယ်ပယ်တွေကိုပါချက်ထွင်လာပါတယ်။ဒါကြောင့်အမေရိကန်ဥဆောင်တဲ့အနောက်တိုင်းမဟာမိတ်တွေနဲ့တရုတ်အကြားပြိုင်ဆိုင်မှုတွေလည်းတိုးလာနေပါတယ်။ဒီလိုအခြေအနေတွေအောက်မှာထိုင်ဝမ်နဲ့တောင်တရုတ်ပင်လယ်ပြင်ရေပိုင်တဲ့ကိစ္စတွေဟာလက်တလောပြဿနာတွေဖြစ်လာနေပါတယ်။ တရုတ်ဟာသူ့ရဲ့စစ်ရေးတန်တမာရေးနဲ့စီးပွားရေးအင်အားတွေကိုအသုံးပြုပြီးထိုင်ဝမ်မှာလက်ရှိအာဏာရတိုးတက်သောဒီမိုကရက်ပါတီ DPP ပါတီနာမည်ဇန်နဝါရီလရွေးကောက်ပွဲမှာအနိုင်မရအောင်ကြိုးပမ်းလိမ့်မယ်လို့အကဲခတ်တွေကဆိုပါတယ်လက်ရှိ DPP ပါတီဟာထိုင်ဝမ်ကိုတိကျလွတ်လပ်တဲ့နေမြေအဖြစ်လိုလားပါတယ်အမေရိကန်ကလည်း၆ခံအားပေးပါတယ်တရုတ်ကတော့ထိုင်ဝမ်ကိုလက်နဲ့မယောင်းဖို့အမေရိကန်ကိုတတိပေးထားပါတယ်ထိုင်ဝမ်မှာ DPP အနိုင်ရခဲ့ရင်တရုတ်နဲ့တင်းမာမှုတွေဆက်လက်မြင့်တက်လာနိုင်တယ်လို့ခန့်မှန်းပြောဆိုနေကြပါတယ်အခုလိုအချိန်မှာပဲအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်အတွင်းဖိလစ်ပိုင်နဲ့တရုတ်အကြားထိတိုက်တိုးမှုတွေမြင့်တက်လာနေပါတယ်စကာပိုရာဂျွန်းနဲ့ second thomas shuel ဂျွန်းနဲ့အနီးတရုတ်ကမ်းခြေဆောင်တင်မောတွေနဲ့ဖိလစ်ပိုင်တင်မောတွေကြီးပွင့်မှုဖြစ်တဲ့အခြေရှိခဲ့ပါတယ်ဒီဇင်ဘာလ22ရက်နေ့တုန်းကတော့ဒီအခြေအနေတွေကိုစိုးရိမ်တယ်လို့ဖိလစ်ပိုင်သမ္မတမာကို့စ်ဂျူနီယာကပြောဆိုခဲ့ပါတယ
် The recent incidents involving no less than our AFP chief of staff is worrisome yes
ရန်စားမှုတွေအကြိမ်ကြိမ်ရှိခဲ့ပေမဲ့ဖိလစ်ပိုင်တပ်မတော်အနေနဲ့တည်တည်ငြိမ်ငြိမ်ပဲတုံ့ပြန်ခဲ့ပြီးနိုင်ငံတကာဥပဒေတွေနဲ့အညီပဲဖြည့်ရှင်းဆောင်ရွက်ခဲ့ပါတယ်လို့ဖိလစ်ပိုင်သမ္မတကပြောဆိုသွားတာပါတရုတ်ဘက်ကလည်းဖိလစ်ပိုင်ကရန်စားတယ်လို့ဆွဆွဲပြီးဖိလစ်ပိုင်အနေနဲ့တတိထားဆောင်ရွက်ပါလို့ပြောဆိုပါတယ်ဖိလစ်ပိုင်နဲ့အမေရိကန်ဟာစီးရေးမဟာမိတ်စာချုပ်ကျူးစွထားတဲ့အတွက်ဖိလစ်ပိုင်ကိုနိုင်ငံတစ်နိုင်ငံကတိုက်ခိုက်လာခြင်းအမေရိကန်ကဖိလစ်ပိုင်ဘက်ကကူရမှာဖြစ်ပါတယ်။အာရှဒေသအတွင်းတရုတ်ထိုင်ဝမ်တောင်တရုတ်ပင်လယ်ပြင်အရေးကတစ်ခုမြောက်ကိုရီးယားတောင်ကိုရီးယားဂျပန်ပြဿနာကတစ်ခုတရုတ်ဂျပန်ရုရှားနယ်မြေပိုင်ဆိုင်မှုပြဿနာကတစ်ခုစတဲ့အရေးအကြောင်းတွေကြောင့်စီးရေးနဲ့လုံခြုံရေးဆိုင်ရာတင်းမာမှုတွေထိုးလာနေကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ်
ကိုဇော်မိုးကျော်တင်ဆက်ခဲ့တာပါဗျာ VOA ရဲ့ထုတ်လင်းချက်တွေနဲ့ပတ်သက်ပြီးဝေဖန်ကြံပေးစာတွေကို bummies@voanews.com ကိုပေးပို့နိုင်ပါတယ် VOA ရဲ့ Facebook Messenger ကနေလည်းစာရေးသားနိုင်ကြပါတယ်ဗျာသောတာရှင်တွေစီကရေးသားပေးပို့ချက်တွေကိုစောင့်မျှော်ကြိုးစွနေပါတယ်အခုဆက်ပြီးလေယာစီးပွားသတင်းတွေကိုကြည့်အောင်ပါ Farmers Times Media ကတင်ဆက်ပေးထားပါတယ်ဗျာ
မင်္ဂလာပါလေယာစီဝါသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရှင်လင်းချင်မြင်ကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီဝါသတင်းတွေကိုကိုမြင့်မင်းဟန်နဲ့အတူကျမမေစပယ်ကတင်ဆက်ပေးသွားပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီဝါရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့မြန်မာနိုင်ငံမှာဆက်ရနာသိမ်းမှုနောက်ဆက်တွဲပြည်ပခန့်တွေအပါအဝင်73စီဝယ်မရတာကြောင့်ဝဇဘာမရိတ်သိမ်းနိုင်တဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတယ်ဆိုတဲ့သတင်းနဲ့စကြပါတယ်တိုက်ပွဲတွေဖြစ်ပွားပြီးနယ်မြေအေးချမ်းမှုမရှိတဲ့ဒေသတွေမှာဝဇဘာရိတ်သိမ်းမှုလှုပ်ဆောင်ဖို့အခက်အခဲတွေရှိနေသလို73စီစီအစမတန်မြင့်တက်ပြီးဝေဖန်ခတ်တဲ့ပြဿနာတွေကိုပါတောင်သူတွေရင်ဆိုင်နေရတာဖြစ်ပါတယ်73စီလိုနေရာဒေသအများစုမှာအကန့်အသတ်နဲ့ဝယ်ယူနေရပြီးစီစင်းတို့အစမတန်မြင့်တက်လို့ရိတ်ရွှေဆက်ငှားရန်ကားကတရေကကျန်နှသိန်းအထက်မှာပေါက်ဈေးရှိနေတယ်လို့မန္တလေးမြို့ကတောင်သူတို့ကပြောပါတယ်အရင်ကရိတ်ရွှေဆက်ငှားရန်ကနှုံးထားကနေရာဒေသအလိုက်တရေကကိုတသိန်းကနေတသိန်း3000ကျပ်အထိသာအများဆုံးရှိပြီးလက်ရှိမှာတော့တသိန်း8000ကနေ2000ကျပ်လောက်အထိမြင့်တက်သွားတယ်လို့ဆိုပါတယ်ရိတ်ရွှေဆက်ပိုင်ရှင်တွေဘက်ကလည်းဒီဇယ်တစ်ပေပါကိုကျဆယ်သိန်းကျော်အထိပေးပြီးခက်ခဲဝယ်ယူနေရတာဖြစ်လို့နောက်ဆက်တွဲရိတ်ရှည်ဆက်ငှားရမ်းကတွေပါမြင့်တက်လာတာလို့ရခိုင်ပြည်နယ်ကတောင်သူတို့ကသုံးသပ်ပါတယ်မြန်မာနိုင်ငံမှာတန်ငယ်စဘာကိုအော်တိုဘာလမှာစတင်ရိတ်သိမ်းလေးရှိပြီးတက်လက်စဘာကိုတော့နိုဝင်ဘာလမှာရိတ်သိမ်းကြပါတယ်တက်ကြီးစဘာနဲ့နောက်ကျမျိုးစဘာတွေကိုဒီဇင်ဘာလမှာအပြီးသက်ရိတ်သိမ်းကြရတာဖြစ်ပါတယ်လက်တလုံးမှာအေယာဝတီတိုင်းပဲခူးတိုင်းမန္တလေးတိုင်းစကိုင်းတိုင်းမကွေးတိုင်းရခိုင်ပြည်နယ်ချင်းပြည်နယ်ဘက်တွေမှာရွှေဘိုပေါ်ဆန်းအပါအဝင်တက်ချီမိုးစဘာဆိုင်ခင်းအများအပြားရိတ်သိမ်းဖို့ကြံရှိနေသေးတာဖြစ်ပါတယ်။အချိန်မီရိတ်သိမ်းမှုမလုပ်နိုင်ရင်ပျက်စီးဆုံးရှုံးမှုတွေနဲ့အတူဆန်ထွက်နှုံးရော့ချပြီးဈေးကွက်ပေါ်ရိုက်ခတ်လာနိုင်တယ်လို့ကျွမ်းကျင်သူတွေကထောက်ပြထားပါတယ်။
ပြင်ပဝင်လေရှိနေလို့မြမပြောင်စီပြင်မြင်တလာပါတယ်
ပြီးခဲ့တဲ့ရက်ပိုင်းကတရုတ်၊ထိုင်း၊ဗီယက်နမ်နိုင်ငံတို့နဲ့ပြောင်းသင်ဖို့ရောက်ချရေးဆိုင်ရာ MOU လက်မှတ်ချုပ်ရေးထိုးနိုင်ခဲ့တာကြောင့်မြန်မာပြောင်းဆန်စည်းကပြင်းပြင်းထန်လာတာဖြစ်တယ်လို့ကုမ္ပဏီတွေကပြောပါတယ်။မန္တလေးကုန်စည်တိုင်းစည်းကွက်မှာဒီဇင်ဘာ19ရက်နေ့ကဗမာပြောင်းဖူး94ပိတ်တောင်ဝယ်တဲ့အိမ်ကို9200ချက်ရှမ်းပြောင်းဖူးတဲ့အိမ်ကို9400ချက်ရှိပြီးစီပီပြောင်းဖူးတဲ့အိမ်ကို93500ကနေ94000ချက်အတီတီပေါက်သေးရှိနေပြီးရစ်ပိုင်တွေအိမ်ကို900ကနေ1000ချက်ကြာဈေးတက်လာတာဖြစ်ပါတယ်။ရန်ကုန်ပြည်နယ်ကုန်စည်တိုင်းစည်းကွက်မှာတော့ပြီးခဲ့တဲ့ဒီဇင်ဘာ16ရက်နေ့အထိပြောင်းဆန်တပိတ်တာကို1080ကနေ1100ချက်ကြာပေါက်သေးရှိခဲ့ရာကနေဒီဇင်ဘာ19ရက်နေ့မှာတော့တပိတ်တာကို1100ချက်ကနေ1130ကိုရရှိလာပြီးရက်ပိုင်တွေတပိတ်တာကို20ကနေ30ချက်ကြာမြင့်တက်လာတာတွေ့ရပါတယ်။ပြင်တွင်းပြထွက်ရှိမှုရဲ့65ရာခိုင်နှုန်းကထိုင်းနိုင်ငံဘက်ကတင်ပို့နေရဖြစ်ပေမဲ့တိုက်ပွဲတွေနဲ့လမ်းပိုင်းပြည့်စုံမှုတွေကြောင့်မြောက်ဒီနယ်ဆက်ကနေပြောင်းတင်ပို့မှုရွက်ချခဲ့ပြီးဈေးနှုန်းတွေလည်းကျဆင်းခဲ့ပါတယ်။
ရခိုင်ပြည်နယ်ကိုကုန်းကျောင်းရေလန်းကပါတောလာခွင့်ပိတ်ထားလို့ကုန်းစီစည်းစိမ်မှုရပ်တန့်နေပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလကစလို့စစ်ကောင်စီကရခိုင်ပြည်နယ်ကိုကုန်းကျောင်းရေချောင်းကပါတောလာခွင့်ပိတ်လိုက်တာကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နယ်စပ်ကုန်သွယ်မှုရပ်တန့်သွားတဲ့အပြင်ပြည်နယ်အတွင်းကထွက်ရှိတဲ့ရေထွက်ကုန်ပစ္စည်းတွေကိုရန်ကုန်ဈေးကွက်တင်ပို့ရောင်းချရမှာလဲအခက်အခဲတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။လင်းနဲ့တင်ပို့တဲ့အခါမှာတဲယူပို့ဆောင်ရေးစရိတ်ကကုန်ကြောင်းနဲ့ကုန်စည်အတွက်တကီလိုကို9000ကျပ်လောက်ကျတင်ပြီးပိတ်တာနဲ့ဆိုရင်တပိတ်တာကို11960ကျပ်လောက်ကျတင်မှာဖြစ်ပါတယ်။ရေထကုန်ပစ္စည်းတဲယူပို့ဆောင်ရေးစရိတ်ကတော့အဲ့ဒီနှုံထားတွေတဲ့အနေငယ်ပို့ပေးရမှာဖြစ်တယ်လို့ရေထကုန်ပစ္စည်းလုပ်ငန်းရှင်တဦးကပြောပါတယ်။ဒေတာရင်းတဲယူပို့ဆောင်ရေးစရိတ်ကလည်း73စီစီအစမတန်မြစ်တက်မှုအပေါ်လိုက်ပြီးကုန်ကြောင်းမှုကကြီးမြင့်နေတာဖြစ်ပါတယ်။
ဒီကဒါဒီမောရတော့လည်းနေနေစီးတယ်ကတော့ကြည့်ရတာတော့ရခဲတဲ့ကတော့အများကြီးရှိပါတယ်။ဘုန်းကြီးကြောင့်ကနေကျွန်တော်တို့ဒီမောရရင်းမရတဲ့ကလေးလေးဒီမောရတော့ဈေးကတော့နေမှာကိစ္စဝါတော့တော့မရရဘောဈေးကဆံတွေတဲ့ပုံတန်ဖို့တဲ့ပုံတန်ဖို့ထပ်ရောက်တော့အဲ့လိုဖြစ်နေတယ်ဈေးတွေတော့တစ်ခါကောင်နေမျိုးကပစံလို့လို့ပါတော့တော့ဆိုတော့ဟိုလည်းဒီပုံတုံးကြီးတွေကအဲ့ဒါလေးတာရှင်ကလည်းပြည်တော်လေးနဲ့ဒီဟာခါးနေပြီးဟိုရင်ငုံတရားတော့ပေါ့ဒီကတော့အခုရင်ငုံပဲတည်နေရတယ်ဒီကလာဘက်ကလောလောဆယ်တော့စီကတော့တော်တော်အဆင်ပြေတယ်
ရခိုင်ပြည်နယ်ကထွက်ရှိတဲ့ရေထွက်ကုန်ပစ္စည်းတွေထဲကမှပြည်ပပုတ်ကုန်ဖြစ်တဲ့ Blood Tiger, ပဇွန်ဖြူအပါအဝင်ပြည်ကြီးငါရေပဝဲကနန်းစတဲ့ရေထွက်ကုန်တွေကိုတော့လေရင်နဲ့ရန်ကုန်ကိုတင်ပို့ရောင်းချနေကြတာဖြစ်ပါတယ်။လက်တလုံးမှာရေထွက်ကုန်ဈေးကွက်ကရန်ကုန်ဈေးကွက်တစ်ခုတည်းကိုသာအားထားနေရပြီးကျန်တဲ့နေရာတွေကလေကြောင်းတိုက်ရိုက်ပြန်တန်းတာမရှိသလိုနယ်မြေမတည်ငြိမ်မှုကြောင့်တင်ပို့နိုင်ခြင်းမရှိဘူးလို့ဆိုကြပါတယ်
။စားဆုံးသူကလည်းအခုစဉ်းစားနေတော့မြန်မာကြီးတဲ့ကနေလည်းပို့တော့ဒီကောင်ကြီးတို့ဝေစားတာတော့မြန်မာကျားရှင်တော်ပေါ့ဟိုမလေးပို့ပုံကတော့ဗမာပြည်ပေါ်ထက်ကအချက်မြန်မာတွေကိုကလည်းလင်းကြီးတွေအရှင်ပေါင်းရတဲ့ကအတိုင်းဘယ်မှာပို့လို့မရတော့ဘူးအဲ့ဒီမှာကတော့ဘယ်လိုလဲပို့ရအောင်လည်းပို့ပုံကဖြောင်းမရှိ
လက်တော်ရခိုင်ပြည်နယ်မှာစက်သွန်ဒီတပိတ်တာကို4000ကျပ်အဖြူတပိတ်တာ2400ကျပ်တံမြာရီတလုံး800ကနေ1000ကျပ်မြေုပ်သီးတပိတ်တာ9000ကျပ်လောက်ပေါက်ဈေးရှိနေတယ်လို့စစ်တွေဒေသခံတအူးကဆိုပါတယ်ရခိုင်ပြည်နယ်မှာရခိုင်တပ်တော်အေအေနဲ့စစ်ကောင်စီတပ်တွေအကြားတကြော့ပြန်တိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့တဲ့နိုဝင်ဘာ13ရက်နေ့ကစလို့ရခိုင်ပြည်နယ်ကိုဝင်ထွက်နိုင်တဲ့ရေလန်းကုန်းလန်းနှစ်ခုစလုံးကိုစစ်ကောင်စီကပိတ်ပင်ထားခဲ့တာလက်ရှိအချိန်ထိဖြစ်ပါတယ်
အခုဆက်ပြီးဒီဇင်ဘာ23ရက်ကနေ19ရက်နေ့ထိဈေးကွက်တွင်တက်ကြနိုင်ပြီဖြစ်သွားတယ်။လေယာထုတ်ကုန်ပြည်နယ်စင်တော်တွေကိုပြောပြပေးချင်ပါတယ်။အိန္ဒိယကလာမယ့်2024နှစ်စံပိုင်းမှာမြန်မာမက်ပေကိုတန်ချိန်သုံးဝယ်ယူဖို့ရှိနေတဲ့အတွက်ပြီးခဲ့တဲ့ပတ်ကလည်းမက်ပေစင်းလုံးမြင့်တက်လာပါတယ်။ရန်ကုန်ပြည်နယ်ကုန်စည်တိုင်းမှာဒီဇင်ဘာ22ရက်နေ့ကမက်ပေ FAQ သတင်းကို28,950ချက်ဈေးမှာရှိခဲ့ပေမယ့်ဒီဇင်ဘာ16ရက်နေ့မှာတော့တဒံကို298,500ကျပ်ထိမြင့်တက်လာပြီးဒီဇင်ဘာ19ရက်နေ့မှာတော့298,800ကျပ်ထိပြင်းကျဆင်းသွားတာကိုတွေ့ရပါတယ်။အိန္ဒိယနိုင်ငံမှာမက်ပေကဈေးကွက်လိုအပ်ချက်မြင့်ပြီးပြင်တွင်းဈေးမြင့်တက်နေတာကြောင့်
ရရှိမှာတော့မြန်မာမဲ့ပဲစီလဲအသက်ပဲမှာပဲဆက်ရှိနိုင်တယ်လို့ကုမ္ပဏီတွေကခန့်မှန်းထားကြပါတယ
်ပဲစီကတော့အတွက်တွေပေါ်ထွက်လာပြီဖြစ်တဲ့အတွက်ဈေးကွက်ထဲမှာအရင်ကထက်ရောင်းလိုအပ်ပုံများလာပြီးဈေးတိတိတသာပြန်ကျဆင်းသွားပါတယ်အိန္ဒိယနိုင်ငံမှာပဲစာရိတ်ကကြာဆင်းပြီးဈေးကွက်လိုအပ်ချက်မြင့်နေအောင်မဲ့အခြေအနေကြောင့်မြန်မာနိုင်ငံကနေပဲစင်းကုန်တန်ချိန်၄သိန်းကိုလာမယ့်ဇန်နဝါရီလအတွင်းဝယ်ယူတင်သွင်းသွားဖို့ရှိနေတယ်လို့ပဲကုန်တဲ့အတိုင်းဝိုင်းကဆိုပါတယ်။ဘရင်တော်ကုန်စီတိုင်းဈေးကွက်မှာတော့ပြီးခဲ့တဲ့ဒီဇင်ဘာ14ရက်နေ့ကပဲစင်းကုန် Red RC အမျိုးအစားတံတန်းကို33သိန်း5000ကျပ်လောက်ပေါက်ဈေးရှိခဲ့ရာကနေဒီဇင်ဘာ19ရက်နေ့မှာတံတန်းကို7သိန်း30ဝန်းကျင်အထိရောက်ရှိလာပြီးတစ်ပတ်အတွင်းတံတန်းကို7သိန်းခွဲအထိဈေးကျသွားတာတွေ့ရပါတယ
်။ကျတူနီကလက်စလုံးမှာဈေးခွက်ထဲအဝင်နေနေပေမဲ့အယောင်းဝယ်သွက်ပြီးဈေးတက်လာတယ်လို့ကုမ္ပဏီတွေကပြောပါတယ်။ရန်ကုန်ပြည်နယ်ကုန်စည်တိုင်းဈေးခွက်မှာဒီဇင်ဘာ19ရက်နေ့ကငင်းချက်မိုးကျတူနီကတပိတာကို2000ကနေ3800ကျပ်ပေါင်းစီရှိပြီး900ကျပ်မြစ်သားကျတူနီကတပိတာကို3000ကနေ4500ကျပ်အတွင်းပေါင်းစီရှိနေပြီးတပိတာကို900ချက်ဒီဒီစင်းမြစ်တလာပါတယ်ဆိတ်ဖြူချက်တမီကတော့တပိတာကို2000ကနေ4800ချက်လောက်ထိပေါက်ဈေးရှိနေပြီးတပိတာကို900ချက်ဈေးပြင်ကျဆင်းသွားတာကိုတွေ့ရပါတယ်အခုတင်ဆက်ပေးထားတဲ့ဒီနယ်ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင
် Farmers Time Media ကဝိုင်းတော်သားတွေတင်ဆက်ခဲ့တာပါဗျာအခုအစီအစဉ်တွေနဲ့နောက်ဆုံးရသတင်းတွေကို burmese.voanews.com နဲ့ VOA Burmese Facebook YouTubeစာမျက်နှာတွေမှာအချိန်မရွေးပြန်လည်ကြည့်နိုင်ပါတယ်အခုတော့နောက်ထပ်အစီအစဉ်တစ်ခုနဲ့ဆက်ပါမယ် American အရှိကန်ယိုတန်းဘော်ကမြို့သစ်တစ်ခုဟာ Hurricane မုန်တိုင်းတွေရေကြီးရေလျှံမှုနဲ့ပင်လယ်ရေမြင့်တက်တာမျိုးလိုသဘာဝဘေးဒဏ်တွေကိုအန်တုဖို့ပုံစံချဆောက်လုပ်ထားပါတယ်တမျိုးလုံးလဲနေဆွိုင်းအင်းနဲ့သာလက်ပတ်နေတာပါကမ္ဘာပူနွေးမှုအကျိုးဆက်ကြောင့်ပိုဆိုးလာတဲ့သဘာဝဘေးဒဏ်တွေကိုကြံ့ကြံ့ခံဖို့ပြင်ဆင်ထားတဲ့ Bangkok Ranch မြို့အကြောင်းကိုဒီတစ်ပတ်ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနန်းလောင်ကတင်ပြထားပါတယ်ခင်ဗျာ
ကမ္ဘာမြေကြီးပူနွေးလာတဲ့အဓိကဖမ်းလောင်အိမ်တန်းွေထုတ်လုံမှုတွေကိုလျှော့ကြရေးအာရဗ်စော်ဘွားများပြည်ထောင်စု UAE မှာကျင်းပတဲ့ဥရုယာတီညီလာခံ COP28 မှာသတင်းနှစ်ပတ်ကြာအချိန်နဲ့ဆေးစပ်ညှိနှိုင်းပြီးတဲ့နောက်နိုင်ငံတွေကြားသဘောတူညီလိုက်ကြပါပြီဒီဇင်ဘာ13ရက်နေ့မှာပဲအခုလိုသမိုင်းဝင်တဘောသူညီမှုကိုပထမဆုံးရလိုက်တာဖြစ်ပါတယ်။ကမ္ဘာပူနွေးမှုအကျိုးဆက်ကြောင့်ပေါပေါလာတဲ့သဘာဝဘေးဒဏ်တွေနဲ့အများဆုံးရင်ဆိုင်ရနိုင်ခြင်းရှိနေကြတဲ့နိုင်ငံတွေကတော့ဒီထက်မကဆောင်ရွက်ဖို့လိုတယ်လို့ထောက်ပြကြပါတယ်
။ The many initiatives announced here are climate action life
အခုရရှိလိုက်တဲ့သဘောတူညီချက်တွေဟာရာသီဥတုနဲ့ပတ်သက်ပြီးဆောင်ရွက်ရမယ့်ကိစ္စရပ်တွေဖြစ်ပါတယ်အခုရလိုက်တဲ့သဘောတူညီမှုတွေဂတိကဝတ်တွေကိုအမှန်တကယ်အကောင့်ထဲဖော်မလားဆိုတာကိုတော့ကျွန်တော်တို့အာရုံစိုက်စောင့်ကြည့်သွားမှာဖြစ်ပါတယ်
ဥရောပသမဂ္ဂရဲ့ဥတုရာသီရေရာအခြေအကဲကတော့ရုပ်ကျွင်းလောင်စာထုတ်ယူသုံးဆမှုတွေအဆုံးသတ်ရေးလမ်းစာဖြစ်စေမဲ့ဒီသဘောတူညီမှုရဖို့ပြည်ပေါင်း30နီးပါးအချိန်ယူခဲ့ရတယ်လို့ပြောပါတယ်ဥရောပကော်မရှင်ကတော့ COP ညီလာခံမှာကမ္ဘာမြေကြီးအတွက်အရေးပါလာတဲ့သဘောတူညီမှုရလိုက်တဲ့အပေါ်ဝမ်းသာအားရကြိုဆိုခဲ့ပါတယ
် I think this is a global turning point.For the first time the world is committing to transition away from fossil fuels.
ကမ္ဘာကြီးဟာအပြောင်းလဲဘက်ကိုဦးတည်သွားပါပြီ။ရုပ်ကျွင်းလောင်စာဆက်ပြီးအသုံးမပြုအောင်ဂရိပြုလိုက်ကြတာလည်းဖြစ်ပါတယ်။ရာသီဥတုပြောင်းလဲမှုတန်းအများဆုံးကြုံရတဲ့တိုင်းပြည်တွေကိုကူညီမဲ့ရန်ပုံငွေကိုလည်းပထမဆုံးတည်ထောင်လိုက်နိုင်ပါပြီ။ရုပ်ကျွင်းလောင်စာကင်းမဲ့တဲ့ခေတ်သစ်တစ်ခုကိုဖန်တီးနိုင်တော့မဲ့အလားအလာတွေကိုလည်းတွေ့မြင်နေရပါပြီ။ဥရောပဟာဒီနေရာမှာရှည်တန်းကရှိနေခဲ့ပါတယ်။တန်ရှင်းစွန့်အင်နဲ့ပြည်တွင်းထုတ်စွန့်အင်ကဏ္ဍမှာလည်းအများအပြားရင်းနှီးမြှုပ်နှံခဲ့ကြပါတယ်။ဒါဟာ80ရှောက်လှမ်းရမယ်မှန်ကန်တဲ့လမ်းကြောင်းလည်းဖြစ်ပါတယ်
။ကဘာကြီးပူနွေးလာတဲ့အထိကဖလုံအိမ်တန်းွေထုတ်လုံမှုတွေကိုလျှော့ကြရေးအလွယ်တကူသဘောတူညီမှုရခဲ့တာတော့မဟုတ်ပါဘူး။ရှင်းနံထုတ်လုပ်တင်ဖို့တဲ့နိုင်ငံတစ်ခုဖြစ်တဲ့အာရဗ်စော်ဘွားများပြည်ထောင်စု UAE မှာကျင်းပတဲ့ဥတုရသည်ညီလာခံမှာရုပ်ကျွင်းလောင်စာအရေးသတင်းနှစ်ပတ်ကြာအခြေအနေစေစံညီနိုင်ပြီးမှအခုလိုသဘောတူညီလိုက်ကြတာပါ။နိုင်ငံပေါင်း100ကျော်လောက်ကတော့ရုပ်ကျွင်းလောင်စာအသုံးပြုမှုကိုတဖြည်းဖြည်းအဆုံးသတ်သွားဖို့အထိပြင်းထန်တဲ့အသုံးအနှုန်းတွေနဲ့ရေးတာဖို့တိုက်တွန်းခဲ့ပါတယ်။ဒက်စီ၊ရင်နန်စီ၊ကြောင်မီသွင်းနဲ့တဘာဝတန်းွေတို့လိုရုပ်ကျွင်းလောင်စာတွေကိုစွန့်အင်ကဏ္ဍကနေလျှော့ချသွားဖို့
စနစ်တကျနဲ့မျက်မျှတသက်ဆောင်ရွက်ဖို့ဆယ်စုနှစ်တခုအတွင်းမှာပိုးပြီးတော့အချိန်မြင့်ဆောင်ရွက်ဖို့စတဲ့အချက်တွေကိုအပြည့်အစုံသဘောတူညီချက်မှာထည့်သွင်းထားပါတယ်။ဖော်လွန်ဤနိုင်ငံအများဆုံးထုတ်လုပ်နေကြတဲ့တရုတ်နဲ့အမေရိကန်နိုင်ငံတို့ကလည်းတန်ရှင်စွမ်းရင်ထုတ်ရေးမှာပူးပေါင်းဆောင်ရွက်ဖို့ထပ်ပြီးတော့ကြေကွပြုခဲ့ကြပါတယ်
။ And the decision that came out of this clearly embraces
ရုပ်ကျွင်းလောင်စာကိစ္စဟာဥရုယာစီညီလာခံရဲ့ဆစ်ဆက်ညှိနှိုင်းမှုသဘောပိုင်းမှာပထမဆုံးပါဝင်လာတဲ့အဓိကအကြောင်းအရာဖြစ်ပါတယ်။2050ပြည့်လွန်နှစ်မှာကာဗွန်ဓာတ်ငွေထုတ်လွှတ်မှု၃ညအထိကျဆင်းပြီးရုပ်ကျွင်းလောင်စာအသုံးပြုတာတွေလုံးဝအဆုံးသတ်သွားနိုင်တဲ့အထိရည်မှန်းထားပါတယ်။ကျွန်တော်တို့ရင်ဆိုင်နေရတဲ့ရှုပ်ထွေးလာတဲ့ပြဿနာတွေထဲမှာရုပ်ကျွင်းလောင်စာကိစ္စကတစ်ခုအပါအဝင်ဖြစ်ပါတယ်။ညီလာခံကဂရိကဝတ်ကိုအကောင်အထည်ဖော်တဲ့နေရာမှာကြောင်မီးသွေးဆက်ယုံတစ်တွေထပ်မဆောက်ဖဲရက်ပစ်လိုက်တာကလွယ်ကူဆုံးဖြစ်ပါတယ်။အဲ့ဒီလိုဖြစ်လာအောင်ကျွန်တော်တို့ဆက်ပြီးတိုက်ပွဲဝင်သွားမှာပါ။
2015ခုနှစ်မှာလက်မှတ်ရေးထိုးခဲ့ကြတဲ့ပါရီသဘောတူညီမှုအရ1850နဲ့1900ပြည့်လို့နဲ့စစ်မှုခေတ်ဦးကာလကကမ္ဘာအပူချိန်ထက်တက်တရဘ5ဒီဂရီဆဲလ်ဆီယက်ကျော်မသွားအောင်ထိန်းနိုင်ဖို့ဆိုရင်တော့လာမယ့်ဆယ်နှစ်ကအခရာကြပါတယ်။လက်ရှိမှာတင်ကပဖျံမြအပူချိန်ကတက်တရမ2ဒီဂရီဆဲလ်ဆီယက်ကိုကျော်လွန်သွားပါပြီ။အလားတူပဲ2023ခုနှစ်အတွင်းဆိုးဝါးပြင်းထန်လာတဲ့မိုးကောင်းရွှေရှားမှုတွေပုံမအပြင်းလာတဲ့ဆိုင်ကလုန်းမုန်တိုင်းတွေနဲ့ပျက်စီးဆုံးရှုံးမှုကြီးမားလာတဲ့တောမီကြီးတွေနဲ့ကမ္ဘာတစ်ဝှမ်းရင်ဆိုင်ခဲ့ရတာပါ။သိပ္ပံပညာရှင်တွေကလည်း2023ခုနှစ်ဟာနှစ်ပေါင်းသသိန်းလောက်အတွင်းအပူဆုံးနှစ်တစ်ခုဖြစ်တယ်လို့ပြောဆိုကြပါတယ်။COP28 ညီလာခံကိုတက်ရောက်ခဲ့တဲ့ဥဒုယာသည်ပြောင်းလဲမှုရဲ့ရာ E3G တင်းတန်းအဖွဲ့အကြီးတန်းသူတွေသည် Elden Mayer ကအခုလိုထောက်ပြပါတယ်။
This will translate into real action in the real world.
လက်တွေ့ဘဝမှာအမှန်တကယ်အကောင်အထည်ပေါ်ကြမယ်လို့မျှော်လင့်ပါတယ်။ Party သဘောတူညီမှုမှာဂရီးပြုခဲ့ကြတဲ့အတိုင်းဆက်လက်ဆောင်ရွက်တာမျိုးတစ်ခုတည်းတင်မကဘဲစီးပွားရေးလုပ်ငန်းတွေယင်းဤမြုံနံသူတွေနဲ့မြို့တော်ဝင်တွေအုပ်ချုပ်ရေးမှုတွေစတဲ့အခြားကဏ္ဍတွေဘက်ကလည်းပါဝင်ဆောင်ရွက်ဖို့လိုပါတယ်။ရုပ်ကျွင်းလောင်စာထုတ်ယူအသုံးပြုမှုတွေမကြခင်အဆုံးသတ်တော့မယ်ဆိုတာကတော့ရှင်းပါတယ်။အများကမျှော်လင့်သလောက်မြန်မြန်ဆန်ဆန်တော့ဖြစ်လာမှာမဟုတ်ပေမဲ့အဲ့ဒီလိုဖြစ်လာတော့မယ်ဆိုတာကိုတော့အတင်းအရှားတွေ့နေရပါပြီ
။တချိန်တည်းမှာနေစွမ်းအင်နဲ့လေးစွမ်းအင်တို့လိုပြန်ပြေမြေစွမ်းအင်တွေကို2050ပြည့်လွန်နှစ်မှာအသုံးဆပိုးပြီးတော့ထုတ်လုပ်နိုင်ဖို့ကာဗွန်ဓာတ်ငွေ့စန့်စင်တဲ့နည်းပညာတွေကာဗွန်ဓာတ်ငွေ့တွေကိုဖိုင်းယူတိုလောင်သိမ်းဆည်းတဲ့နည်းပညာတွေမှာတိုးမြင့်ဆောင်ရမယ့်ကိစ္စရပ်တွေကိုလည်းအခုသဘောတူညီထက်မှာထည့်သွင်းထားပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူဒရက်စ်ကလည်းရုပ်ကျွင်းလောင်စာအသုံးပြုမှုဟာကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေတဖြည်းဖြည်းပျောက်ွယ်သွားမှာဖြစ်ပြီးအခုသဘောတူညီမှုကတိတ်ပြီးတော့အချိန်မနှောင်းဘူးလို့မျှော်လင့်ကြောင်းလဲလူမှုကွန်ရက်ဖြစ်တဲ့ X မှာပြောဆိုရေးသားချပါတယ်။ကျွန်မနောက်လောက်ပ
ါ။နောက်လောက်တက်ဆက်ခဲ့တာပါဗျာ VOA သတင်းနဲ့အစီအစဉ်တွေကို bamis.voanews.com မှာလဲအချိန်မရွေးပြန်လဲကြည့်ရှုနိုင်ပါတယ်။ခုတော့ကြံနေတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုကျွန်တော်ကပဲဆက်ပြီးပြောပြပေးပါမယ်ခင်ဗျာ။ဂါဇာမှာရှိတဲ့အဆောက်အုံတစ်ခုကိုအစ္စရေးကစနေနေ့ကလေကြောင်းကနေတိုက်ခိုက်တာကြောင့်ပါလက်စတိုင်း60ကျော်သေဆုံးခဲ့ပါတယ်။ဂါဇာမှာအရက်သားတွေအတွက်ဘေးလွတ်ရာထွက်ပြေးဖို့နေရာမရှိတော့ဘူးလို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းတောက်ကြနေ့ကပဲသတိပေးခဲ့တာပါ။တခါဂါဇာအတွက်အကူအညီတွေတည်ဆောင်းလာတဲ့ကုန်တင်ကား80ကတော့အီဂျစ်ဖက်ရာဖာနေဆက်ကနေဂါဇာတောင်ပိုင်းကိုစနေနေ့ကပဲဝင်လာပါတယ်။ထိုင်ဝမ်ဘက်မှာတော့ရွေးကောက်ပွဲကျင်းပဖို့သုံးပတ်ပဲလိုချိန်မှာတရုတ်ဘက်ကထိုင်ဝမ်ကျွန်းတဝိုက်မှာစီးရဲလှုပ်ရှားမှုတွေအချိန်မြင့်လှုပ်ဆောင်နေပါတယ်။မြန်မာသတင်းတွေထဲမှာတော့တောက်ကြနေကမန်တုံမြို့ကိုတောင်းတက်မတော် TNL ကတိုက်ခတ်သိမ်းယူနိုင်ခဲ့တဲ့အကြောင်း TNL နဲ့နှိစက်တဲ့သတင်းရှင်းပြတွေက VOA ကိုပြောပါတယ်။မန်တုံမြို့အဝင်မှာရှိတဲ့စစ်ကောင်စီတပ်ရင်းခလာရ130ကိုTNL နဲ့ပူပေါင်းတပ်ဖွဲ့တွေကပြီးခဲ့တဲ့ရက်တွေကထိုးစစ်ဆင်တိုက်ခိုက်နေတာပါ။စနေနေ့မနေ့ပိုင်းမှာတော့ခလာရ130စခန်းလက်လွတ်လိုက်ရတဲ့အကြောင်းရှမ်းပြည်အခြေစိုက်ဒေသတွင်းမီဒီယာတွေကပြောပါတယ်။မန်တုံစခန်းသိမ်းယူခဲ့တာနဲ့ပတ်သက်လို့ TNL နဲ့ညီနောင်မာမိတ်တွေဘက်ကတော့အခုသတင်းထုတ်လိုက်တဲ့အချိန်ထိစုံတရာထုတ်ပြန်တာမျိုးတော့မရှိသေးပါဘူးခင်ဗျာ။ထိတ်တန့်သတင်းအကျဉ်းတွေကတော့တော့ပါပဲ။အခုမနေ့ခင်းအစီအစဉ်ထုတ်လို့ရမှုကကိုစော်မိုးကျော်ဖြစ်ပြီးရုပ်သံဒါရိုက်တာက James Smith ဖြစ်ပါတယ်ခင်ဗျာ။VOA American တန်ကထုတ်လွှင့်တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပြုချင်တယ်။ဒါမို့ကိုဒေတာတွေကသတင်းထူးတွေကိုပေးပို့လို့ရဆိုရင်တော့ bamis.voanews.com ကိုပေးပို့နိုင်ပါတယ်။ဒီကနေ့မနေ့အစီအစဉ်တွေကိုရေဒီယိုအပြင် VOA website, YouTube, Facebook စာမျက်နှာတွေကနေ ကြည့်ရှုနားဆင်ကြတဲ့ပရိသတ်တွေအားလုံးကျေးဇူးတင်ပါတယ် VOA ရဲ့ American တိုင်းရဲ့မနေ့ပိုင်းအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပြပြီခင်ဗျာသောတာရှင်တွေနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ကင်းသောကခတ်သိမ်းရှင်နေပြီကျန်းမာရှင်နေပါစေကျွန်တော်ညင်းကြိုင်းပါခင်ဗျာ